Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဧပြီလ17ရက်ကြာသာရင်းညဗီရီဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လင်းပေးသွားမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖန်ယူနိုင်ပါတယ် VOA ရေဒီယိုအစီအစဉ်လေးကို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းထဲမှာရုပ်သံအစီအစဉ်ဖြစ်တဲ့တင်ဆက်ပေးနေပါတယ်ဒီမနက်တဲ့အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မော်ပါမြဝတီမြို့ကနေထိုင်းနိုင်ငံဘက်ကိုဝင်ရောက်ခေါ်လွန်သူတွေများနေတာနဲ့အတူဒီမြဝတီမြို့နဲ့ကပ်နေတဲ့ထိုင်းနိုင်ငံပဲဆောက်မြို့ကိုထိုင်းနိုင်ငံသားရဲ့ဝန်ကြီးမနှက်ဖြန်သွားမယ်လို့ပြောပါရယ်ဗီယက်နမ်နိုင်ငံမှာတော့ဒီငွေကြေးလိမ်လည်မှုနဲ့အိမ်ချမ်းမြေတထင်းမကြီးတယောက်ကိုတည်တံ့ချလိုက်ပါရယ်တောင်ကိုရီးယားနိုင်ငံမှာကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေမှာဒီအတိုက်အခံဒီမိုကရက်တစ်ပါတီဘက်ကမဲအများစုအနိုင်ရထားပါရယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှာကြီးညာပေးပါမယ်ရှင်
ဒီလိုနောက်ဆုံးရသတင်းတွေအပြင်ကိုပဲဒီပြီးခဲ့တဲ့သတင်းဘက်ကဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့မြဝတီမြို့မှာနောက်ဆုံးကျန်နေတဲ့စစ်ကောင်စီတပ်စခန်းစုခွာလိုက်ရပြီးတဲ့နောက်မှာဒီမြန်မာစစ်သားတွေထိုင်းဘက်ကိုထွက်ပြေးလာတဲ့ဆိုတဲ့သတင်းတွေကြောင့်ထိုင်းဘက်ကလည်းလုံခြုံရေးတင်းကျပ်ထားပါတယ်
။တရားနှစ်နောက်ပြီးတော့နေသားဒေသလည်းဖြစ်တဲ့ဆက်ကြတော့တပ်နိုင်ငံရဲ့ဆူရင်ကြောင်းကြမှုတွေလည်းရှိတော့ဒါကတရားနှစ်မှာသူတို့ကလောဆယ်ရောက်နေတယ်ဆိုတော့သိရတယ်။ရောက်နေတော့ထိုင်းကိုအကူအညီတောင်းတယ်လို့ကြားတယ်
စစ်ကောင်စီတပ်ဖွဲ့တွေမြဝတီကနေစုခွာနေရတဲ့အခြေအနေကိုပူပေါင်းတပ်ဖွဲ့ဘက်ကကောင်းဆောင်တူကပြောသွားတာပါမြဝတီမျိုးကနောက်ဆုံးအခြေအနေကိုမကြခင်မှာပြေဆုံးကြားဖို့ရှိပါတယ်နောက်ကချင်ပြည်နယ်ဘက်မှာဆိုရင်လည်းဒီဖားကတ်မျိုးအနီးကဒီအရေးပါတဲ့နတ်မြားတပ်စခန်းကို KIA တပ်ဖွဲ့တွေကသိမ်းပိုက်လိုက်တဲ့ဆိုရနဲ့နေပြည်တော်မှာတော့အီလာလေးတပ်စခန်းထိုက်မှန်တိုက်ခိုက်ခင်ရတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကြာသာရေးညတိုင်းမှာတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းပေးဦးမှာပါအခုတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်မခင်ပြူထွေးတင်ပြပေးပါမယ်ရှင
်ကရင် KNL နဲ့ဒီ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဒီကနေ့မှစီးနှင်နိုင်ခဲ့တဲ့မြဝတီမြို့ကိုတိုက်ပွဲတွေကြောင့်ဒီထိုင်းနိုင်ငံဘက်ကိုတက်ရောက်မှုတွေဘယ်လိုရှိသလဲဆိုတာလေ့လာဖို့အတွက်မြဝတီမြို့နဲ့ကပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကိုမနေ့ဖြန်တောက်ကြနေမှာသွားမယ်လို့ဒီထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟီဒါနူကာရာကပြောပါတယ်စစ်ကောင်စီရဲ့ဒီထိန်းချုပ်မှုမရှိတော့တဲ့မြဝတီမျိုးဘက်ကနေမဲဆောက်မျိုးဘက်ကိုဝင်ရောက်နိုင်ဖို့ကြိုးစားသူထောင်ထဲချီရှိနေချိန်မှာပဲထိုင်းနိုင်ငံသားရဲ့ဝင်ကြီးနေဆက်ကိုသွားမယ်လို့ဒီကနေ့ညနေပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါမြန်မာဘက်မှာဖြစ်နေတဲ့တိုက်ပွဲကြောင့်လူပေါင်းသသိန်းလောက်အထိဒီဘေးကင်းစွာယာယီခိုးလို့နိုင်ဖို့ထိုင်းဘက်မှာပြင်ဆင်ထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝင်ကြီးကဧပြီလ9ရက်နေ့ကပဲပြောကြားထားပါတယ်မြဝတီမျိုးမှာဒီစစ်တပ်ရဲ့နောက်ဆုံးကြံခါလာရနေခေါင္းဆစ်စခန်းကစစ်သားတွေဆုတ်ခွာသွားပြီးတဲ့နောက်မှာမြဝတီမြို့ကို KNL တပ်တွေနဲ့ဒီ PDF ပူးပေါင်းတပ်တွေဟာဒီကနေ့စီးနှင်နိုင်ခဲ့တာဖြစ်ပါတယ်စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်မြဝတီမြို့ကနေထိုင်းနိုင်ငံဘက်ထွက်ပြေးဝင်ရောက်ဖို့ကြိုးစားသူထောင်ထဲချီရှိနေပါတယ်မြဝတီနဲ့မဲဆောက်မြို့ကိုဆက်ထားတဲ့တရားရဲ့ထိုင်းဘက်ချမ်းမှာထိုင်းစစ်တပ်ကတန်ကြပ်ကကားတွေအပါအဝင်လုံခြုံရေးအပြည့်အဝချထားပါတယ်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအတွက်အရေးကြီးတဲ့မြဝတီမြို့မှာစစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တာနဲ့အတူထိုင်းမြန်မာကုန်သွယ်ရေးတွေရပ်တန့်နေပါတယ်။နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးတွေရပ်နေတဲ့အတွက်မြန်မာဘက်အချမ်းမာရောထိုင်းနိုင်ငံဘက်အချမ်းမာပါခရီးမဆက်နိုင်တဲ့ကုန်တင်ကားတွေလမ်းမှာတောင်းတနေကြပါတယ်။မြဝတီမြို့သတင်းတွေနဲ့ပတ်သက်လို့အဆုံအလင်ကိုနောက်ပိုင်းမှာသတင်းဆောင်မတွေမှာထွက်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်ရှင်
။ VN နိုင်ငံကအင်ချမ်းမြေလုပ်ငန်းရှင်တရေမကြီးကျုံမိုင်လန်ကိုနိုင်ငံသမိုင်းမှာဒီအချီးမားဆုံးငွေကြေးလိမ်လည်မှုနဲ့ VNN တရားရုံးကဒီနေ့တည်တံ့ချမှတ်လိုက်ပါတယ်။ Phantom Pet HM ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့အသက်68နှစ်အရွယ်တထေးကြီးလန်ဟာ American Dollar 12.5 billion လောက်အထိရှိတဲ့ငွေတွေကိုလိမ်လည်ခဲ့တယ်လို့ဆိုပြီးတော့ဟိုချီမင်းမြို့တရားရုံးကတည်တံ့ချမှတ်လိုက်တာဖြစ်တဲ့အကြောင်းအစိုးရပိုင်းမီဒီယာတန်နီယန်ကပြောပါတယ်။အဲ့ဒီငွေပမာဏဟာ2022ခုနှစ်တုန်းကဗီယက်နမ်နိုင်ငံတိုင်းပြည်စုစုပေါင်းဝင်ငွေပမာဏ300ခန့်လုံးနဲ့ညီမျှတာဖြစ်ပါတယ်။သူမဟာအဲ့ဒီငွေတွေကိုအပြင်မှာတကယ်မရှိဘဲနဲ့ဆောက်ရက်ပေါ်မှာသာဟန့်ပြရှိတဲ့ကုမ္ပဏီတွေကနေတဆင့်အစိုးရတာဝန်ရှိသူတွေကိုလက်ပေးဖို့အတွက်ဆိုင်ကွန်ပူးတွဲစီးပွားရေးအစုရှယ်ယာဘဏ်ကို2022ခုနှစ်ကနေ2022ခုနှစ်အထိတရားမဝင်ချုပ်ကန်ခဲ့တာလည်းဖြစ်ပါတယ်ဗီယက်နမ်နိုင်ငံမှာ2022ခုနှစ်ကစပြီးတော့အာဂရီလိုက်စားမှုတိုက်ဖြတ်တာတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်လာခဲ့ပြီးအာဂရီတိုက်စားမှုနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံရတဲ့သူလူသိများထင်ရှားတဲ့ဒီနာမည်ကြီးထိတ်တန့်ပုဂ္ဂိုလ်တွေထဲမှာလန်ကလေးတဦးပါဝင်ဖြစ်ပါတယ်သူမတို့ရောဒီ2022ခုနှစ်အောက်တိုဘာလမှာဖမ်းဆီးခဲ့တာပါ Blazing Furnace လှူရှာမှုလို့ခေါ်တဲ့ဒီအာဂတိလိုက်စားမှုတိုက်ဖျက်ရေးလှူရှာမှုကဗီယက်နမ်နိုင်ငံရေးမှာထိတ်တန့်ကတာဝန်ယူထားတဲ့သူတွေအထူးကိုပါကြည့်ရက်ခတ်မှုရှိခဲ့ပြီးဗီယက်နမ်သမ္မတဖိုဗန်တုံးဟာလည်းအာဂတိလိုက်စားမှုတွေနဲ့ဆက်ဆက်ပြီးတော့ပြီးခဲ့တဲ့မတ်လတုန်းကယာရုကနှုတ်ထွက်ခဲ့ပါတယ်ရှင်
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံဟာဒီပထဝီအနေအထားအရဝေးကွာနေပေမဲ့နှစ်နိုင်ငံထားတဲ့တန်ဖိုးတွေဒီမိုကရေစီနဲ့လွတ်လပ်မှုအပေါ်ဒီထားတဲ့တန်ဋိဌာန်တွေတူညီနေတာကြောင့်နှစ်ပေါင်းများစွာရင်းနှီးတဲ့မဟာမိတ်တွေဖြစ်တယ်လို့ဒီအမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေကပြောလိုက်ကြပါတယ်။ဝါရှင်တန်မြို့တော်မှာရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကိုအင်ဘျူရိုမှာပို့ထုံးနေညတော်ကနိုင်ငံတော်ညစာစားပွဲတဲခင်းစင်မှာအခုလိုပြောကြားခဲ့ကြတာပါ။နှစ်နိုင်ငံထားတဲ့တူညီတဲ့မျှော်လင့်ချက်တွေကြောင့်ရင်းနှီးမှုခိုင်မာနေတာဖြစ်တယ်လို့ကမ္ဘာ့ဂျိုးဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ်။
I also know that Japan and the United States stand together, and everyone should know that as well. Committed to each other and committed to keeping building.
American and Japan ဆက်ဆံရေးခိုင်မာနေတာကိုအားလုံးအနေနဲ့သိထားတဲ့အကြောင်းနဲ့နှစ်နိုင်ငံခေါင်းဆောင်ဟောင်းတွေပြည်သူမျှော်လင့်ထားတဲ့အမြင့်မားဆုံးမျှော်လင့်ချက်တွေအတိုင်းအနာဂတ်ကိုအတူတည်ဆောက်ချဖို့အတွက်အပြန်အလှန်ကတိပြုထားတယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိတာကလည်းနှစ်နိုင်ငံကြားဆက်ဆံရေးကအရင်ကထက်ခိုင်မာနေတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ကြားချားနေတဲ့ Pacific သမုဒ္ဒရာကြီးကနှစ်နိုင်ငံပိုစီးလုံးအောင်လို့စောင့်ခြင်းပေးထားတယ်ဆိုတော့အမေရိကန်သမ္မတဟောင်း John F. Kennedy ပြောခဲ့တဲ့စကားကိုဂျပန်ဝန်ကြီးချုပ်ကီရှိတာကကိုးကားပြောကြားခဲ့ပါတယ်။အင်ဂျူရောမှာဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာအတွက်တက်ခင်းတဲ့ညစာစားပွဲကိုအမေရိကန်ထိပ်တန်းတာဝန်ရှိသူတွေအပြင်သမ္မတဟောင်းဘီလ်ကလင်တန်အမေဇွန်ကုမ္ပဏီကိုတည်ထောင်သူစီးပွားရေးလုပ်ငန်းရှင်ဂျက်ဖ်ဘေဇော့စ်ဟောလိဝုဒ်မင်းသားကြီးရောဘတ်ဒနီရိုအပြင်အကစားလောကကအကျော်အမော်တွေတက်ရောက်ခဲ့ကြပါတယ်ရှင
်မေကေပြည်တော်စုဝါရှင်တန်ဒီစီမြို့တော်မှာကျင်းပမဲ့အမေရိကန်ဂျပန်နဲ့ဖိလစ်ပိုင်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုဆက်ကျင်ကန့်ကွက်တဲ့အနေနဲ့ဖိလစ်ပိုင်နိုင်ငံကတက်ကြွလှုပ်ရှားသူထောင်နဲ့ချီမနီလာမြို့တော်မှာဒီကနေ့လမ်းမတွေပေါ်ထွက်ပြီးတော့ချီတက်ဆန္ဒပြကြပါရယ်ဆန္ဒပြတဲ့သူတွေကဒီသမ္မတမာကော့စ်ဂျူနီယာဟာအမေရိကန်ရဲ့ပထဝီနိုင်ငံရဲ့လုပ်ငန်းစဉ်တွေကိုမြင့်တင်ဆောင်ရွက်နိုင်ဖို့အတွက်တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအသုံးချနေတယ်လို့ဆိုပြီးပြစ်တင်ရှုံချခဲ့ကြပြီးအမေရိကန်အလံအပါအဝင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့ဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာတို့ရဲ့ရုပ်ပုံပိုစတာတွေကိုဆုပ်ဖြတ်ခဲ့ကြပါရယ်တော်ရုပ်ပင်လေပြင်အတွင်တရုတ်နိုင်ငံရဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုပြဿနာတွေပိုးပြီးတော့အရှိန်ဟုန်မြင့်တက်လာနေတဲ့အတွက်ဖိလစ်ပိုင်နိုင်ငံဟာသမ္မတမာကော့စ်ဂျူနီယာလက်ထက်မှာအမေရိကန်နဲ့ဂျပန်နိုင်ငံတွေနဲ့စီးရီးအရာဆက်ဆံမှုတွေပိုးပြီးတော့များလာခဲ့ပါတယ်။ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွန်းမြေသဘောတူညီချက်အရသမ္မတမာကော့စ်ကဖိလစ်ပိုင်မှာအခြေစိုက်တဲ့ဒီအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ကိုနှစ်ဆနီးပါးလောက်ထိခွင့်ပြုထားပြီးတော့ဂျပန်နိုင်ငံနဲ့လည်းအလားတူသဘောတူညီမှုရဖို့ဆွေးနွေးနေတာပါ။တရုတ်နိုင်ငံကတော့တောက်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူ့ပိုင်ဆိုင်တယ်လို့ပြောနေတာကြောင့်ဒေသရင်းနိုင်ငံဖြစ်တဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုတွေအငင်းပွားနေတာဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဧပြီလ17ရက်ကြာသပတေးနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းမှာဒီနယ်စပ်လမ်းတစ်တခုဖောက်တာအပါအဝင်လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်ဖို့ဆောင်ရွက်မှုတွေလုပ်နေပြီလို့ Israel စစ်တပ်ကပြောကြားလိုက်ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်တဲ့ကုန်ကားတွေသွားနိုင်ဖို့အတွက်ခက်ခဲတဲ့နေရာတွေမှာနယ်စပ်လမ်းတစ်ဖောက်လိုက်တဲ့အတွက်အရက်သားတွေစီကိုတိုက်ရိုက်အကူအညီတွေရအောင်ပို့ပိုင်နိုင်မှာဖြစ်တယ်လို့ Israel စစ်တပ်ပြောခွင့်ရကပြောပါတယ်။အစ္စရေးစစ်တပ်ကြောင့်ကြမ်းကြမှုတွေဂါဇာမြောက်ပိုင်းအထိပိုးနှိုင်ဖို့လုံခြုံမှုမရှိတာတွေကြောင့်အကူအညီတွေပို့ပေးနိုင်ဖို့ခက်ခဲနေတယ်လို့နိုင်ငံတကာလူသားချင်းစာနာတဲ့အကူအညီပေးနေတဲ့အဖွဲ့တွေကပြောနေတာလနဲ့ချီရှိနေပါပြီ။အခုအသက်ဆောက်လိုက်တဲ့နယ်စပ်လမ်းတစ်ကနေဂါဇာမြောက်ပိုင်းကိုတနေ့ကိုကုန်ကားအစီး90လောက်သွားနိုင်မှာဖြစ်တာမို့စုစုပေါင်းတနေ့ကိုဒီဂါဇာဒေသတွေကိုကုန်ကား350ကနေ900အထိတိုးမြှင့်ပို့ပေးနိုင်လိမ့်မယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကခန့်မှန်းပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွားတို့စစ်ပွဲမဖြစ်ခင်2023အောက်တိုဘာမတိုင်ခင်တုန်းကဂါဇာဒေသအတွက်အကူအညီတွေတနေ့ကိုကုန်ကားအစီး900လောက်ပို့ပေးနိုင်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးတို့ဗိုလ်ထုနေတုန်းကဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာမှလူသားချင်းစာနာအကူအညီတွေဂါဇာဒေသတွေကိုပို့ရောက်အောင်ခရီးပေးထားတဲ့အတိုင်းမြန်မြန်လုပ်ဖို့အမေရိကန်ဘက်ကတိုက်တွန်းခဲ့ပါတယ်။World Central Kitchen Prahita အဖွဲ့ကအကူအညီပေးသူ9ဦးသေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုမျိုးထပ်မဖြစ်အောင်အသေးချာလုပ်ဖို့အတွက်ကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့ပါတယ်ရှင်
ရုရှားကျူးကျော်ဆင်းတဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာစစ်မှုထမ်းဆင့်ခေါ်တာနဲ့ပတ်သက်တဲ့မူကြမ်းကိုအကြိမ်ကြိမ်ပြင်ဆင်တာတွေလုပ်ခဲ့ပြီးတဲ့နောက်ပြည်သူစစ်မှုထမ်းဥပဒေသစ်ကိုလွှတ်တော်ကဒီနေ့အတည်ပြုလိုက်ပါတယ်။လက်ရှိစနစ်အရစစ်မှုထမ်းခေါ်ဆိုတဲ့နေရာမှာယူကရိန်းအာဏာပိုင်တွေရဲ့လုပ်ပိုင်ခွင့်ကိုတိုးချဲ့လိုက်ပြီးတော့ဆင့်ခေါ်စာကိုအွန်လိုင်းကနေတဆင့်ပေးပို့နိုင်တဲ့စနစ်နဲ့ဒီဥပဒေသစ်မှာပြောင်းလဲလိုက်တာပါ။ရုရှားနဲ့ဆစ်ဆဖြစ်ချင်းကလေးကရှေ့တန်းကပြန်မလာသေးတဲ့ယူကရိန်းနိုင်ငံသားတွေရှိသလိုထောင်ထဲချီတဲ့ယူကရိန်းအမျိုးသားတွေကလည်းစစ်မှုမထမ်းပဲရှောင်နေကြတာရှိပါတယ်။ပြည်သူစစ်မှုထမ်းဥပဒေသစ်အများကြီးတိုးပြီးတော့ကောက်သွားမှာမဟုတ်တဲ့အကြောင်းနဲ့ရုရှားရဲ့ဒီကျူးကျော်ဆစ်ဆတင်ချင်းကလေးကရှေ့တန်းမှာတိုက်ခိုက်နေရတဲ့ယူကရိန်းစစ်သားတွေခြေကုံလက်ပန်းကျနေတာကြောင့်နောက်တန်းကစစ်မှုထမ်းအင်အားဖြည့်ပြီးတတုပ်စီအလဲလဲဒီတလဲစီရှေ့တန်းကိုသွားနိုင်ဖို့ရည်ရွယ်ပြီးတော့အခုလိုဥပဒေသစ်ချမှတ်လိုက်တာဖြစ်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့စစ်အရာရှိအိုလန်ကာစတာစရီယာစကီတို့ကပြောပါတယ်ဒီဥပဒေသစ်ကိုအများပြည်သူတွေထောက်ခံမှုနည်းမယ်လို့ယူဆထားတာကြောင့်ဒီဥပဒေပြင်ဆင်ချက်ကိုအမတ်တွေကလှနဲ့ချပြီးတော့အချိန်ဆွဲပြင်ဆင်နေတာပါတချိန်ထဲမှာပဲဒီမနေ့ကညတော့ကတော့ရုရှားဘက်ကမစ်ဆိုင်း42ဆင်းနဲ့ drone အစင်း40အပါဝင်လေးချောင်းနဲ့တိုက်ခိုက်မှုတွေခံနေရတာကြောင့်အထူးသဖြင့်ဒီလေးချောင်းရံကာကွယ်ရေးစနစ်တွေအပါဝင်ယူကရိန်းကိုစီးအထောက်ပံ့တွေပေးဖို့သမ္မတဇလန်စကီကတောင်းဆိုနေပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာတော့ဒီဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာဒီအတိုက်အခံဒီမိုကရက်တစ်ပါတီကမဲအများစုအနိုင်ရထားပါတယ်မဲအများစုရေးတွက်ပြီးချိန်ကနဦးကြားလက်တွေအရအမတ်နေရာ300ရှိတဲ့လွှတ်တော်မှာအတိုက်ခံဘက်က184နေရာအနိုင်ရထားတယ်လို့ကိုရီးယားရွေးကောက်ပွဲကော်မရှင်ကဒီကနေ့အစောပိုင်းမှာထုတ်ပြန်ပါတယ်သူတို့ပေါ်ထောက်ခံမှုပြသတဲ့အတွက်ကိုရီးယားပြည်သူတွေကိုကျေးဇူးတင်တယ်လို့ဒီဒီမိုကရက်တစ်ပါတီခေါင်းဆောင်ကပြောကြားပါတယ်အခုလိုအတိုက်ခံပါတီဘက်ကလွှတ်တော်မှာအများစုအနိုင်ရခဲ့တာဟာသမ္မတယွန်ဆုကယိုအတွက်အထိနာကျဖြစ်တယ်လို့ဂျန်နက်သမ္မတတပ်တန်း3နှစ်ကာလအတွင်းပြည်တွင်းရေးရာအစီအစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာအများကြီးထိခိုက်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အခုလိုလွှတ်တော်ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့အတွက်တမရရဲ့အာဏာရ People Power Party ခေါင်းဆောင်လက်ဖြစ်ဝန်ကြီးချုပ်ဟန်ဒုတ်ဆိုးကသူတာဝန်ကနေနှုတ်ထွက်တယ်လို့ကြေညာပါတယ်ရှင
်။တရုတ်နဲ့ထိုင်ဝမ်ပြန်လည်ပေါင်းစည်းကျူးပန်းတဲ့အနေနဲ့တရုတ်တမရရှိချင်းပြင်းနဲ့ထိုင်ဝမ်တမရဟောင်းမရင်ချောင်းတို့ဘေကျင်းမြို့မှာတည်ဆုံကြပါတယ်။တရုတ်နဲ့ထိုင်ဝမ်တို့က1949ခုနှစ်ကပြည်တွင်းစစ်အတွင်းမှာပဲကွဲခဲ့တာပါ။ထိုင်ဝမ်တမရဟောင်းမရင်ချောင်းဟာထိုင်ဝမ်တမရယာရုကနေအနားယူခဲ့တာ10ဆုနဲ့2ဆုနီးပါးလောက်ရှိသွားပြီဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီလကရွေးကောက်ပွဲမှာအတိုက်ခံကွန်မြူတန်အမျိုးသားရေးပါတီကအနိုင်ရဖို့ကြိုးပမ်းတဲ့ဒီရွေးကောက်ပွဲမဲဆယ်စီယိုရီကာလတွေအတွင်းမှာလည်းသူ့ကိုအများအပြားထွက်သွင်းခြင်းမရှိဘဲဖိထားခဲ့တာဖြစ်ပါရဲ့ရှင်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးခဲ့တာပါရှင်။အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။ပုံမှန်တင်ဆက်ပေးနေတဲ့ဒီအပတ်စဉ်ဥအောင်ခင်ရဲ့မြန်မာအရေးကျမ်းမာရေးနဲ့ဒီတိုင်းသင်းလွာစစ်စစ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အခုအရင်ဆုံးဒီထိုင်းမြန်မာနယ်စပ်ကဒီတိုက်ပွဲတွေပြင်းထန်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကြည့်ရအောင်ပါ။မြောက်ပြည်မြို့ကဒီစစ်ကောင်စီတပ်ခလာယာ225ကနေမြန်မာစစ်သားတွေဆုတ်ခွာသွားတဲ့တဲ့နဲ့ထိုင်းဘက်ကိုခိုးဝင်ဖို့လာရတဲ့ဆိုတဲ့သတင်းတွေထွက်လာတာကြောင့်ထိုင်းနိုင်ငံဘက်မှာတော့လုံခြုံရေးကိုအထူးတင်းကျပ်ထားပြီးတော့အသည့်အနေထားနေရာယူထားပါတယ်။မြောက်ရီမြို့မှာတိုက်ပွဲတန်တွေလက်နက်ကြီးတန်တွေကြားနေရဆဲဖြစ်ပြီးတော့မြို့ကန်တွေကတော့ဒီနေကြားကိုဖျက်ပြီးထိုင်းဘက်ကိုထွက်ခွာနေကြပါတယ်။မြောက်ရီမြို့ကနောက်ဆုံးအခြေအနေကိုတော့ကျမတို့အခုအတန်မလွင့်ခင်အချိန်ပိုင်းအတွင်းကပဲဒီ VOA မြန်မာပိုင်းအစီအစဉ်ကိုအောင်ကထိုင်းနယ်စပ်ကနေပြီးတော့သတင်းပေးပို့ထားပါတယ်ရှင
်။ဒီနေရာကတော့ထိုင်းမြန်မာချစ်ကြည်တရာအမှတ်7ပါဆိုတော့ဒီနောက်မှာတော့မြန်မာပြည်ဘက်ကနေပြီးတော့ဝင်လာနေတဲ့ကားတွေနောက်ဒီမြန်မာပြည်ကနေပြီးတော့စစ်ဘေးရှောင်လာကြတဲ့သူတွေအချို့ရှိပါတယ်အချို့လည်းပဲမြို့ထဲမှာလူတစ်ဖြည်းဖြည်းနေသွားတဲ့အခါကျတော့တိတ်မနေရတာကြောင့်ဒီနေ့ဆိုလို့ရှိရင်ဒီမဲဆောက်ဘက်ကိုကူးလာတယ်ဆိုတော့ဒီနောက်မှာတော့ဟိုကားပေါ်ကနေဟိုကားနဲ့လာကြတာဆိုတော့ကားပေါ်ကနေဆင်းပြီးတော့ဒီလူဝင်မှုကြီးကြပ်ရေးဂိတ်တွေပါပြီးဖျက်ရတယ်ဆိုတော့တချို့ကတော့ဒီမှာဒီနေကြားဆောင်တက်တို့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေကနေပြီးတော့တချို့သူတို့မသိငါတဲ့အထုပ်တွေပါတယ်ဆိုရင်တော့ဖွင့်ပြီးတော့စစ်ဆေးတာတွေပါတယ်ရှိတယ်ကျွန်တော်ဒီဘက်မှာကတော့အခုဒီမြန်မာပြည်ကနေပြီးတော့ဟိုထွက်ပြီးတော့လာကြတဲ့သူတွေတော်တော်များများရှိတာပေါ့လေဒီချစ်ကြည်တရားကနေကူးလာတဲ့သူတွေကတော့ဒီလူဝင်မှုကြီးကြပ်ရေးဂိတ်မှာဆင်းရတယ်ဆင်းပြီးတော့ချီချင်းလျှောက်လာတဲ့ကားကတော့တက်တက်ထပ်ပြီးတော့ဟိုဖျက်ရတာပေါ့လေ
ကျွန်တော်အခုရောက်နေတဲ့နေရာကတော့ထိုင်းမြန်မာချစ်ချီတရာအမှတ်7ပါဒီဘက်မှာဟိုဒီနေ့လည်းပဲမနေ့ရလို့ပဲမြောက်ရီဘက်ကနေပြီးတော့ဆစ်ဆောင်လာတဲ့သူတချို့ရှိသလိုမြောက်ရီဘက်ကိုပြန်ပြီးတော့ကူးသွားကြတဲ့သူတချို့လည်းတွေ့ရပါတယ်ကျွန်တော်ဒီဘက်မှာကထိုင်းလုံခြုံရေးတပ်ကဆက်ပြီးတော့သူတို့ဟိုတက်တွေချထားတာကိုတွေ့ရတယ်ဒီမြောက်ရီဘက်ချမ်းမှာကတော့ ဒီနေသားဆောင်တက် BGF အရင် DGP ကဖွဲ့တယ်ပေါ့ဆိုတော့သူတို့လုံခြုံရေးယူထားတာကိုတွေ့ရတယ်ဒီရပြီဒီဘက်ချမ်းမှာနေဆက်ဒီတခြားမှာတော့ဘာမှထူးထူးခြားခြားမတွေ့ရဘူးတိုက်ပွဲကတော့ခုနဒီနရီမျိုးဆောင်တက်ရှိတဲ့ခလာရ2.5ဘက်မှာပဲဆက်ပြီးတော့ဖြစ်နေတာ
တော်တော်များများတော်လိုင်းအင်အားစုတွေเนาะတိုက်ပြီဆိုရင်เนาะ PDF တွေဝိုင်းပြီးတော့ဒီတိုက်ပြီဆိုရင်သူတို့ဘာကြောင့်လက်နဲ့ချတယ်အခုလိုမျိုး2.5လို့ဘာကြောင့်စုပ်ပြေးလဲဆိုရင်သူတို့မှဘလို့မှမျောလို့မထားတော့ပါဘူးသူတို့ရဲ့နောက်ကစစ်ကူတွေလာနိုင်မယ်ဆိုတာလည်းသူတို့မမျောလို့ဘူးတကယ်လဲเนาะဒီတိုက်ပွဲတိုင်းမှာမြို့သိမ်းတိုက်ပွဲတွေတိုင်းမှာလည်းဘယ်စစ်ကူမှမလာနိုင်သူတို့သုံးပြနိုင်တာလေရင်နဲ့လက်နဲ့ကြီးပဲရှိတယ်အတီးအတွက်ကြောင့်เนาะဒီတော်လိုင်းအင်အားစုတွေအခုဝင်တိုက်တိုင်းသူတို့လက်နဲ့ချတာတွေအခုလိုမျိုး2.5လို့เนาะအာစုပ်ပြီးတော့ထွက်ပြေးရတာတွေဒါဖြစ်နေကြပါပဲ။နောက်လဲဆက်ဖြစ်လာမယ်လို့ကျွန်တော်ပြောလိုက်ပါတယ
်။အခုကျွန်တော်ပြန်ပြီးတော့ရောက်နေတာကတော့ထိုင်းမြန်မာချစ်ကြီးရဲ့တရားအမှတ်2ပါ။အခုဒါညနေ4နာရီလောက်ရှိပြီ။ဆိုတော့တရင်နေရာတော့အမျိုးမျိုးထွက်နေတယ်ဒီခလာရ2.5ခွန်ကတချို့ထွက်ပြေးလာတဲ့သူတွေကတချို့ရောက်နေပြီဆိုတော့တရင်နေထွက်နေတယ်လို့ဒီနေ့မှဆိုလို့ရှိရင် KNU ကဒီကေမျိုးသားစီအောင်နေပြီးတော့ကြီးညာချက်ထုတ်ထားတယ်ဆိုတော့ဒီအမှတ်နဲ့တရားရောဟုတ်ကထိတ်အစင်းမှာဒီမြမပြည်ဘက်အချမ်းမှာပေါ့နော်အဲ့ဒီအောက်နားမှာဒီခလာယာ2.5ခွန်ကနေဆုတ်လာတဲ့ဒီဘက်ထိုင်းဘက်ကိုလာပြီးတော့ဖြေးခုံလုံးခြင်းနဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေတချို့ရှိတယ်ဆိုပြီးတော့ဓာတ်ပုံနေနဲ့သူတို့အတိအကျတင်ထားပါတယ်ဆိုတော့အဲ့ဒီနေရာနားကိုလည်းပဲမသွားဖို့ဆိုပြီးတော့ KNU ကသတိပေးထားပါတယ်ဟိုပြစ်တာခက်တာကြီးပဲဟိုဖြစ်လာရင်ပဲဖြစ်ဒါမှမဟုတ်လို့ရှိရင်ဒီစစ်ကောင်စီဘက်ကနေပြီးတော့ပြစ်ခတ်မှုတွေဖြစ်လို့ရှိရင်ပဲဖြစ်လူလူအနေနဲ့ထိခိုက်တာတွေမဖြစ်ဖို့ပေါ့ဒီအနာကိုမတွားကြဖို့ဆိုပြီးတော့သတိပေးချက်ထုတ်ထားပါတယ်ဆိုတော့လောလောဆယ်ဒီနေ့မနေ့ကနေအခုချိန်ထိတော့စစ်ကောင်စီအဖွဲ့ဝင်တွေဒီဘက်ကိုကူးလာတော့မရှိသေးပါဘူးဒီတရားရဲ့ဟိုဘက်အထိတ်မှရှိနေတယ်ခလာရ2.5ကဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အခြေအနေရတော့အခုထိတည်တည်ချာချာရေရတော့မရှိသေးပါဘူးဆိုတော့ထိုင်းဘက်ကိုကူးလာဖို့ထိုင်းဘက်ကနေလက်ခံလာဒါမှမဟုတ်လို့ရှိရင်ဟိုဘက်ကပဲဒီထိုင်းဘက်ကိုကူးလာနိုင်မယ့်အခြေအနေမျိုးရမလားဆိုတာတော့မသိရသေးပါဘူးထိုင်းဝန်ကြီးချုပ်တပ်ဖြတ်ဆင်ကလည်းပြောထားပါတယ်ဒီနယ်ကြားတစ်လျှောက်မှာဒီမြန်မာဘက်ကနေပြီးတော့လေရင်တွေပါတယ်နေနေကြော်ပြီးတော့ဝင်လာတာမျိုးဖြစ်လာမယ်ဆိုလို့ရှိရင်လုံးဝလက်ခံမှာမဟုတ်ဘူးဆိုတော့ဒီထိုင်းနယ်ကြားမှာလည်းပဲလုံခြုံရေးတွေအခုချိန်မှာတင်းတင်းကြပ်ကြပ်ချထားပါတယ်
အဲ့တော့ထိုင်းမြန်မာနယ်စပ်ကနေကိုအောင်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်တဆက်သေးပဲဒီထိုင်းမြန်မာနယ်စပ်မှာကုန်သွယ်ရေးအရအချက်ချာကြတဲ့မြရီမြို့မှာဒီနောက်ဆုံးလက်ကျန်စစ်ကောင်စီရဲ့ခလာရ295စခန်းကျသွားပြီးတဲ့နောက်မှာဒီစခန်းကစစ်သားတွေ BGF ထိန်းချုပ်ထားတဲ့နေရာဖြစ်တဲ့တဒားနှစ်ဘက်မှာလက်နက်တွေနဲ့ရောက်ရှိနေပြီးတော့ထိုင်းဘက်ကိုဝင်ခွင့်ပေးဖို့အတွက်အကူအညီတောင်းခံနေပါတယ်မြမီမျိုးကိုပူပေါင်းတက်ဖွဲ့တွေကထိ ंछ ုပ်လာမယ်ဆိုရင်တော့နေဆက်ကုံသွေးရေးလုပ်ငန်းတွေကိုဆက်ပြီးတော့ကင်တွယ်မဲ့အခြေအနေရှိနေတယ်လို့ကုံတဲတချို့ကလည်းရှုမြင်ပြောဆိုနေကြပါတယ်ဒီအကြောင်းကိုတော့ထိုင်းမြန်မာနေဆက်ကနေပဲမအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနဲ့မြန်မာနှစ်နိုင်ငံနေဆက်ကုံသွေးရေးအတွက်အချက်ချာကြတဲ့ PNP နဲ့မြမီမျိုးမှာတခုတည်းသာကြံတော့တဲ့စစ်ကောင်စီရဲ့ခလာရ2.5စခန်းကျသွားခဲ့ပြီးတဲ့နောက်ခလာရ2.5ကစစ်သားတွေဟာလက်နက်တွေနဲ့BGF ထိန်းချုပ်ထားတဲ့နေရာဖြစ်တဲ့တရားမြစ်ဘက်ကိုရောက်ရှိသွားတာကြောင့် KNL PDF ပူးပေါင်းတပ်ဖွဲ့တွေဘက်ကလိုက်လံရှင်းလင်းတာတွေမလုပ်တော့ဘူးဆိုပြီးပူးပေါင်းတပ်ဖွဲ့ရဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ
်တရားနှစ်မှာက BGF လို့ခေါ်တဲ့ KNA လို့ခေါ်တဲ့ဒီပူချစ်တူဦးဆောင်တဲ့တပ်ဖွဲ့ရရှိနေရှင်းနေတော့သူတို့ကာကွယ်ပေးတဲ့ပုံစံလားဘာလားတော့မသိဘူးเนาะကျွန်တော်တို့လည်းခရင်ချင်းချင်းတိုင်းနာချင်းပြစ်ခတ်မှုတွေမဖြစ်အောင်လို့နောက်ပြီးတော့ဆစ်ရှုံးနေတယ်လို့လည်းအတင်းအဓမ္မကြီးအဲ့လိုမျိုးဟိုတော့လိုက်တော့မဆောင်ရွက်ဘူးပေါ့နော်တရားနှစ်နောက်ပြီးတော့နေစားဒေတာလည်းဖြစ်တဲ့ဆာကြတော့တစ်ဖက်နိုင်ငံရဲ့ဆူရင်ကြောင်းကြမှုတွေလည်းရှိတော့အဲဒီတရားနှစ်မှာသူတို့ကလောဆယ်ရောက်နေတယ်တော့သိရတယ်အဲရောက်နေတော့ထိုင်းကိုအကူအညီတောင်းတယ်လို့ကြားတယ
်တရားနှစ်နားမှာတော့ထိုင်းဘက်ကလည်းမြန်မာဘက်ကနေဝင်လာတဲ့စစ်သားတွေကိုအိမ်စည်းကားတွေနဲ့စီစစ်ခေါ်ထုတ်နေတယ်ဆိုပြီးသတင်းရပြီမဲ့ထိုင်းဘက်ကသတင်းမထုတ်ပြန်သေးတဲ့အတွက်တိကျအတည်ပြုလို့တော့မရသေးပါဘူးခလာရ2.5တက်ကမြရီမျိုးကနေဆုတ်ခွာသွားခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလည်းမြရီမျိုးပြင်ဘက်ကိုနေ့လယ်12နာရီလောက်ကဘုံတလုံးကျဲချခဲ့ပါတယ်အဲ့ဒီနောက်2.5အတွက်စစ်ကူလာတဲ့တိုက်အင်အားတွေကလည်းကျိုင်းတရာအရှိတ်ဘက်ကနေလာနေကြောင်းဒါပေမဲ့မ Nyauri Beko Labu Garo, Lama Chong Do Kokre the Jobu Tincho Tare, Pubon Tapuriga, Petai Ma Titaja, Napetai Puri, Shime Lule, Pubon Tapuri Beka, Yobare.
ဒီရေရလို့ဘုရားရောအဲဒီစစ်ကားစီးတရားကျော်ပေါ့နော်ဂျိုင်းတရားရှိနေရတယ်ဒါပေမဲ့ကျွန်တော်တို့တွေကအဲဂျိုင်းတရားကျော်လာလို့မရအောင်ကျွန်တော်မှဖျက်ဆိုင်ဖို့သင်နေရှိတယ်ပေါ့နော်ကျွန်တော်ဒီကအဲဒီစီးတယ်စစ်ကောင်စီရဲ့စစ်ကားတွေကတော့လမ်းတစ်လျှောက်မှာပြက်ခတ်ပြီးရှေ့တိုးလာနေတယ်လို့လမ်းတစ်လျှောက်ကဒေသခံတွေကိုပေါ်တာဆွဲတာတွေဖမ်းဆီးတာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြော Taman Kongkisi Liri Tay Sao Nire, Kange Liri Da Phyatan Tola Nainde, Chichiye Dara Tikaro, Phuinhaze Phipi, Lure Awen Thwati Shini Baare, Kongzi Sisi Muri Atika Lo Nire, Chichiye Dara Nikaro, Managarega Paitaya Bi, Kongzi Awen Thwati Le Mishiro Baavu, Di Chichiye Dara Neha, Sebenga, Sanabenga Jire Ne, Kongzi Re Tola Nire, Taimyama Atika Kongzwe Mulo Nire Dara Le Phipare, A colo mu, miauri mu ma, second si ye, ocho mu, mishiro, uso ye, neza conze mu a chili rega, below pila nangale, so be, gongi sirigo, posa ni re, gomini de kuga, dawin shido de ugo, meji re kama, duga a culo, bio bare.
Through tinto bien, through query ave, through the condisim yao, through where tinto medoro, salamine, through where tinto sinabono, alumu, tinto bo shima. ตรุมาสนิทเดดาลงสอบมูลิตรุโลโพโหเปลี่ยนเส้นทาราดิชื่อแหน่มาเลยมาสิชื่อบ่มาบาเลยมาตรุอ่ะดิเปลี่ยนแลอุชุดิเปลี่ยนแลดีเนียงเปลี่ยนแลกงสีซีซีมูลิเปลี่ยนแลดีเนียงตรุสิมาดิเตยอุปุษาอีกันนาดิเส้นปีตองกงสีซีซีมูลิเส้นปีอองตรุโหดิเปมาเปชั้นกินดีเนียงเหมียวอีมาเวตรุซีซีมูลิเนี่ยซองโลเลยเหมือนกันครับญาติမျိုးကထိုင်းမြန်မာနေဆက်ကုံတွေစခန်းကစစ်ကောင်စီရဲ့ ဌာနဆိုင်ရာဝန်ထမ်းတွေအားလုံးတိတ်ဆောက်သွားပြီဖြစ်လို့နေဆက်ကုံတွေရဲ့ရပ်တန့်နေပြီဖြစ်ပါတယ်အခုဆိုရင်အခြေအနေတွေကဘာဖြစ်လာမယ်မသိတာကြောင့်မြောက်ရီမြို့ကန်တွေဟာထိုင်းနိုင်ငံမဲဆောက်မြို့ပဲချန်ကိုပဲတိတ်ဆောက်နေသေးဖြစ်ပြီးအခြေအနေတွေတည်ငြိမ်မှုရမှနေရာပြောင်းကြမယ်လို့လဲဆိုပါတယ်မြောက်ရီတမြို့လုံးကိုပူးပေါင်းတက်တည်ထိန်းချုပ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်က
song chin you go tin piaga video good caro, the chimpine bagule let see amba. Kachimpinega, Zhao Saint Treshiadi, Park and Muye, Diga, Wimbao, Lamboga, Namia, Tessakanguro, Giaiga, Dingle, Mana by Mare, thing like Barry. The chain am already, Park and Muye, Inoji did abaga, the char, a wind lamp pit day, says in Bamale, die worry, separate of Pintani Barry. Namia Bamaro, second Lulayabi may, Sikonsi Baga, Lizanga, Bongerari, separate of Shinida Chow, Ding Shang Yare, Dida Candy, Nia Mapia Naja, Dedalu, says in Bamale, die way chow, you are long journey by Ding Shang Yarari Shibare, Yangongani, people ready, Pagandida, die way chini, a piece Sunguro, Kusanjo, Pupia Bamation.
Nichina Mogone, Pagango, Diga Saturare Lamboga, a Gizon Sese Gate Pite, Naya Teskango, Gayane, Bubang Tapoega, Dila Goyanima Satin Taikai Keraba, Sikonsi Baga, Lena Giduine, Bikabi, Lejangaba, Bientan Kugan Taikai Kabi now, Digine Manemaro, Sakango, Lelo Kabare, Gayae Pianjai Taun Campo Muji Nobuga, Naya Sakango, Tenu Gajone, Sitoma and Cho, Pansi Yamijong, Akulo, a debut Biojabare.
Oh, could it? Yeah, the Lily Yagaro, dependent upon a Yunchin now, be by Tixi Yami, so that the Rimpe Mucha Dora Yapare. General Chara Garo, General Wunsibima, Pandwares, the Hakupejo Rochayapare. Chane Hadiarom Chadiao.
Data went the name media at Chumaro, Digine Manema, Naya Teskanga, Lampu Town, Lena Chagirajang, Sikonsi, Daka Yashi, Bawin, Lu Tose Lago, Pansi Yami Jong, Lena Kayan Rile, Tensi Yami Jong Popiaware, the Chain Demabe, Hope Inoji Baga, Awin Lamboga, Says in Bamale, Type West Sale Pipwanibi, Ajin Yakaro, Yeskango, Tenura, Chadia Jong, Bumuji Nobuga, Piovare.
Adamaro, Type West Titus with a Javare.
Yes, ကိုပေါ့လေတင်းလာပြီလို့ပဲပြောကြတာပဲ။နေရတက်စကန်ကိုကိုင်ကတင်းယူပြီးနောက်မှာတော့စစ်ကောင်စီဘက်ကလေကြောင်းကထမှန်ပုံကျဲတိုက်ခိုက်တာတွေရှိနေကြောင်းနဲ့တိုက်ပွဲကြောင့်တင်းချောင်းနေတဲ့ရွာသူရွာသားတွေလည်းနေရမပြန်ရဲသေးကြောင်းနေရတေတာကန်တူကပြောပါတယ်။ပုံမှန်ကဘုံရရှိနေတယ်။
ခုကျွန်တော်တို့ဒီမှာပုံနေတယ်ခုကဒီပြန်ရသေးဘူးနိုင်ငံမှာတော့အင်းတူတူလောင်သွားပြီကဟိုစလုံးကကျော်မှဖြစ်ရ
ဆယ်စင်းရွာဘက်မှာလည်းတိုက်ပွဲကြောင့်ရွာလုံးကျွနီးပါတိမ်းရှောင်နေကြကြောင်းဆယ်စင်းရွာသားတွေနဲ့နှိဆက်တဲ့ဒေသခံတူကပြောပါတယ
်လောလောဆယ်တဲ့ကသူရလာရတော့ဘေးလွရရှောင်ရတာပေါ့ဗျာကျွန်တော်ကြားတော့ကတော့အဲဒီရွာဘက်စကိုင်းတိုင်းဘက်တွေစကိုင်းတိုင်းဘက်ကဟိုဘက် homeland chance ရှောင်နေလူတွေရှိတယ်အဲ့တော့ဒီဘက်အင်းတော်ကြီးဘက်ပေါ့နော်အင်းတော်ကြီးဘက်နော်မွန်ကြီးမြို့နယ်တဲ့ရှောင်နေလူတွေများပါတယ်အဲရွာလုံးနှိပါပါဗျာလောလောဆယ်တော့အင်းဆောင်တဲ့လူနဲ့အနှဲငယ်လာပဲကျန်တယ်လို့ပြောတယ်
ဆယ်စင်းကြီးရွာဟာကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်မှာတည်ရှိပြီးစစ်ကောင်စီတပ်နဲ့ SNA ခေါ်ရှမ်းပြည်အမျိုးသားတပ်တွေပူးပေါင်းစခန်းထိုင်ထားတဲ့နေရာဖြစ်ပါတယ်2022ခုနှစ်အတွင်းကလည်းစစ်ကောင်စီပူးတဲ့တပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်ခဲ့ပြီးကြီးရွာရှိနေအများပြားမီးလောင်ပျက်စီးခဲ့ရပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်စံကစတင်ပြီးဖားကန့်မြို့နယ်ကိုထိုးစစ်ဆင်တိုက်ခတ်ခဲ့ရမှာမြစ်ကြီးနားဖားကန့်လမ်းပေါ်ကနန်တင်းအင်ဒိုဂျီဖားကန့်လမ်းပေါ်ကဝေခါတာမခန်ကတိုင်းတောင်စတဲ့တက်စကန်တွေကိုတင်းယူထားတာပါဒီနှစ်မလဆန်းမှာတော့ဌာနချုပ်လိုင်စာအနီးနဲ့ဝိုင်းမော်မိုးမောက်မန်စီမြို့နယ်တွေမှာလဲ KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတလတာကာလအတွင်းမှာတက်စကန်ကြီးငယ်60ကန်ကိုတင်းယူခဲ့တယ်လို့တရုတ်မြန်မာနယ်စပ်ဒေသကကုံတွယ်ရေးစခန်းတစ်ခုဖြစ်တဲ့လွယ်ကျယ်ကိုလည်းတင်းယူခဲ့ပါတယ်လက်ရှိမှာတော့ဗမော်မြို့ဟာစစ်ရေးအရချင်းချောက်ခံနေရပြီးဒေသခံတွေတင်းရှောင်တာလည်းရှိနေပါတယ်ခင်ဗျာ
ဖကန့်အနီးကစစ်ကောင်စီနှက်များတက်စခန်းကို KIA ကသိမ်းပိုက်လိုက်တဲ့အကြောင်းကိုစံကြောပြောပြပေးခဲ့တာပါ။အခုတခါတော့ဒီနေပြည်တော်အေလာလီတက်စခန်းထပ်မံတိုက်ခိုက်ခံရတဲ့သတင်းကိုလည်းပြောပြပါဦးမယ်။နေပြည်တော်မှာရှိတဲ့အေလာလီတက်စခန်းကိုဒီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ဒီကနေ့မှပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ထိခိုက်သေးဆုံးတာတွေလည်းရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပဲသတင်းထုတ်ပြန်ပါတယ်။ဒေသခံတွေလည်းဒီကျယ်လောင်တဲ့ပောက်ကွဲသံတွေကြားရတယ်ဆိုပြီးတော့ပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခမောင်စွန်းမင်းပြောပြပါမယ်ရှင်။
လုံခြုံရေးအထူးတင်းကျပ်ထားတဲ့နေပြည်တော်ကအေလာလီဒက်စကန်ကိုဒီလ AB 17ရက်ဒီကနေ့မနက်4နာရီ45မိနစ်လောက်ကရှော့တိုက်ဒုံး9လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့တိုက်ခိုက်မှုပြုလုပ်တဲ့ Brave Warriors for Myanmar နဲ့ Mountain Knights Civilian Defense Force အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အေလာလီဒက်စကန်ဟာလုံခြုံပြီးအစ်စ်မြင့်တဲ့လီဒက်စကန်တစ်ခုဖြစ်ပေမဲ့တော်လန်ရေးအင်အားစုတွေရဲ့လက်ထကမ်းပစ်မှတ်မှာရောက်ရှိနေတဲ့ဆိုတာကိုတက်တည်ပြလိုက်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပစ်ခတ်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့အေလာလီဒတ်အနီးမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
။အားရည်မတည်အသက်ကြာတာပေါ့။အသက်ပိုကြီး။၃လုံးတော့ရှိတယ်။မီးလောင်တာတွေပါလေ။ဘီဝင်သွားဆိုတော့မမြင်အောင်ကြီး။လုံလုံကြီးရဒီဒေသခံတွေတော့အဲ့ဒီဝင်မကူလို့မဝင်ဘူး။တွားရရှိရသွားရတယ်လာရတယ်။စစ်စည်းတာတွေပဲလို့ပေါ့။
ပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်လေတပ်ရဲ့တောင်ဘက်မှာပေါက်ကွဲသံကြားခဲ့ရပြီးပျက်စီးဆုံးရှုံးမှုမသိရှိရသေးသလိုပြစ်ခတ်ခံခဲ့ရတဲ့လေရင်ကွင်းအနီးမှာလည်းထူးထူးခြားခြားလုံခြုံရေးတင်းကျပ်စစ်ဆေးတာမရှိဘဲပုံမှန်သွာလာနေကြတယ်လို့လည်းဒေသခံတွေကပြောပါတယ် Brave Warriors for Myanmar ကတော့အေလာလေတပ်ကို၄ချိန်မြောက်တိုက်ခိုက်ခဲ့တာဖြစ်ပြီးအခုတိုက်ခိုက်မှုမှာလေတပ်အရာရှိနဲ့တပ်သားအချို့သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီလ AB 4ရက်နေ့ကလည်းအာနာသိန်းစစ်ကောင်းဆောင်ရုံးဆိုင်တဲ့စစ်ရုံးချုပ်နဲ့အေလာလီဒက်စကန်တို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးဒိန်းဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့ထိခိုက်ပျက်စီးတာမရှိဘူးလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ဒီလ AB 8ရဲ့နေ့ကလည်းမန္တလေးတိုင်းပြင်ဦးလွင်မြို့ကစစ်တပ်ကတို့မှလည်းတရားခွန်မမရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရပါသေးတယ်ခင်ဗျာ
။နေပြီးတော့အီလာလီတက်စကန်ထပ်မံတိုက်ခိုက်ခရရတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုခင်မောင်စွန်းမင်းကပြောပြပေးခဲ့တာပါရှင်။မစခင်မှာတော့ဒီကြာလာရင်းညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်စမ်းမာရေးနဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။စောင့်မျှော်နားဆင်ပါဦးရှင်။
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အဆင့်ကြိုးစားနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် View American တန်ရဲ့2024ခုနှစ်ဧပြီလ17ရက်ကြာသာရေးညရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမြန်မာစံတော်ချိန်ည9နာရီကနေပြီးတော့10နာရီထိထုတ်လွှင့်ပေးနေတဲ့ကျမတို့ရဲ့အခုအစီအစဉ်တွေကိုတော့ Line to Meter 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ပဲ View နဲ့ Facebook နဲ့ဒီ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းလိုက်ပါနားဆင်ကြည့်ရှုလို့ရပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါရခိုင်တပ်တော်15နှစ်ခီပြတ်တမ်းမှုအကြောင်းကိုတုံ့သက်ထားတဲ့ဦးအောင်ခင်ရဲ့မြမအရေးနောက်ຫນွေမှာဖြစ်တဲ့တိုက်ဖွိုင်းတဲ့တန်ကောင်ယောဂအကြောင်းကိုကြားရမယ်ချမ်းပါရေးနေကြာသေးတဲ့သတင်းတောက်တွေစုစည်းတင်ပြတဲ့တိုင်းသတင်းလောအစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါဒီထဲကအရင်ဆုံးဦးအောင်ခင်ရဲ့မြမရေးတုံ့သက်ချက်ကိုကြည့်ရအောင်ပါနေပြည်တော်ရဲ့ဒီလွတ်တော်နိုင်ငံရေးမှာအတိမတ်ပြုမခံရတဲ့ရခိုင်တပ်တော်ဟာတပ်တန်း15နှစ်အတွင်းမှာအင်အားကြီးလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်လာပုံကိုတော့ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူသုံးသပ်တင်ပြထားပါတယ်ရှင
်ကချင်လွတ်မြောက်ရေးကြ KIA အခုအညီနဲ့ရခိုင်တပ်တော် AA ကို2009 AP လ10ရက်နေ့မှာတည်ထောင်တာမှုသက်တမ်း15နှစ်ရှိတော့ပါပြီ။လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကို KIA ကစစ်စင်နှံပေးနိုင်တာကြောင့်ရခိုင်တပ်တော်ပေါ်ထွက်လာရတာဖြစ်ပါတယ်။ရခိုင်တပ်တော်ဟာကချင်ပြည်နယ်မှာတိုက်ပွဲအတွေ့အကြုံယူပြီး2014ရခိုင်ပြည်နယ်ကိုဆင်းလာချိန်မှာအင်အား3000ကျော်ရှိလာပါတယ်။အခုတော့အင်အား3000ကျော်ရှိပြီးရခိုင်ဒေသနဲ့မြမပြည်မြောက်ပိုင်းမှာစစ်စင်နေပါတယ်။အင်အားအကြီးဆုံးတိုင်းရင်းသားတပ်တစ်ခုဖြစ်ပါတယ်ရခိုင်စစ်သူတို့ရဲ့ခံယူချက်နဲ့တက်ရီခက်ရီရာအထူးအားရစရာကောင်းတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးပြောတာကိုမတ်လ16ရက်နေ့ထုတ်နရင်စာရသတင်းမှာဖော်ပြပါတယ်ရခိုင်ရဲဘော်တွေရဲ့ကူညီမှုတော့အောင်ပွဲခံတာတွေအများကြီးရှိပါတယ်ရခိုင်တပ်ဟာကချင်တပ်နဲ့ပူးပေါင်းစစ်စင်တာတွေရှိသလိုတီးသန့်တာဝန်ယူပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲဝင်တာတွေလည်းရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာတော့လေးလအတွင်းမြို့နယ်စစ်ကောင်စုကိုသိမ်းပိုင်နိုင်တဲ့အထိအောင်မြင်နေပါတယ်
။ရခိုင်တပ်တော်ရဲ့တိုက်ခိုက်ရေးစွမ်းရည်မြင်မာပုံကိုဘင်္ဂလားဒေ့ရှ်တပ်ကတော့အံ့အားသင့်ခဲ့ရကြောင်းဖေဖော်ဝါရီ28ရက်နေ့ထုတ်နေရင်စရာသတင်းမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်လျှောက်စစ်စခန်း48ခုကိုအချိန်တိုအတွင်းသိမ်းပိုင်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကအံ့ဩနေတယ်လို့ဆိုပါတယ်။စခန်းအချို့မှာအင်အား200 300အထိရှိပြီးခိမိလက်နက်ကြီးတွေအခိုင်အမာတပ်ဆင်ထားပါတယ်။တိုက်ပွဲဖြစ်ရင်စစ်လေရင်တွေကူညီတိုက်ခိုက်ပါတယ်။ဒီကြားတဲ့စစ်ကောင်စီတပ်စခန်းတွေကိုတစ်ခုပြီးတစ်ခုရခိုင်တပ်တော်ကသိမ်းပိုက်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကတော်တော်အံ့အားသင့်နေပါတယ်။မောင်တော့ကတောင်ပြိုလက်ဝဲနဲ့လက်ရာဆတဲ့ဗျူဟာမြောက်စခန်းတွေကိုတိုက်ခိုက်ရမှာစစ်ကောင်စီဘက်ကစစ်လေရင်နဲ့ရဟတ်ရင်တွေကိုပါအသုံးပြုပြီးခုခံတိုက်ခိုက်ပေမဲ့တပတ်အတွင်းဒီစခန်းတွေကိုရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့ပါတယ်စစ်ကောင်စီတပ်သား300ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခိုလွန်ရတဲ့တိုက်ပွဲလည်းဖြစ်ပါတယ
်စစ်ကောင်စီရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးထိန်လင်းကတော့အေအေလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပြည်နယ်တွင်းတည်ငြိမ်အေးချမ်းမှုပြက်ပြားသွားရတယ်လို့ဆိုပါတယ်ထနဆိုင်ရာဝန်ထမ်းတွေကိုရောပြည်သူလူထုကိုရောအေအေကဖမ်းဆီးခေါ်ဆောင်တာတွေလည်းရှိပါတယ်တဲ့။တင်းငိမ်အေးချမ်းမှုပြပြတဲ့ဒေသကယာယီတိမ်းရှောင်သူတွေများလာပါတယ်။စစ်ကောင်စီပိုင်းမော်တော်ယာဉ်ရန်တရဌာနဆိုင်ရာရုံးသုံးပစ္စည်းနဲ့ပြိဘောဂါတွေကိုအေအေတပ်ဖွဲ့ကအသင်းအဓမ္မယူဆောင်တာတွေရှိတယ်လို့ဆိုပါတယ်။စစ်ကောင်စီဟာငြိမ်းချမ်းရေးအတွက်အမြဲတကားဖွင့်ထားတယ်လို့စစ်တွေမြို့မှာဦးထိန်လင်းပြောတာကိုဖေဖော်ဝါရီလ9ရက်နေ့ထုတ်ပြန်ကြားရေးဌာနသတင်းစင်မှာဖော်ပြပါတယ
်စစ်ကောင်စီတပ်ဟာရိုဟင်ဂျာလက်နက်ကင်တွေနဲ့ပူးတွဲပြီးတောင်ပြိုလက်ဝဲလက်ရာစခန်းတွေကိုခုခံကာကွယ်တယ်လို့ရခိုင်တပ်တော်ကသတင်းထုတ်ပြန်တာကို VOA ကဖေဖော်ဝါရီ10ရက်နေ့ကသတင်းဖော်ပြပါတယ်နေကြာသောတပ်ဟာနိုဗီဟူဆောင်းဦးစီးတဲ့ရိုဟင်ဂျာတပ်ဖွဲ့နဲ့ကြိုတင်ညှိနှိုင်းထားပြီးလက်နက်ခရမ်းကိုရောင်းချခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့နေကြာသောတပ်တွေထွက်ပြေးနိုင်ဖို့လဲရိုဟင်ဂျာတပ်ဖွဲ့ကပဲစီစဉ်ပေးခဲ့တယ်လို့ဆိုပါတယ်ရခိုင်တပ်တော်ဟာ NLD အစိုးရနဲ့ဆက်ဆံရေးအဆင်မပြေခဲ့တာကြောင့် NLD ကပေါဖွာလာတဲ့ NUG အစိုးရနဲ့ပါအဆင်ပြေပါမလားဆိုတာစိုးရိမ်စရာရှိပါတယ်အရင်တော့ရန်သူဖြစ်ခဲ့ပေမဲ့အမြဲတမ်းရန်သူအမြဲတမ်းမိတ်ဆွေဆိုတာမရှိဘူးလို့ ဗိုလ်ချုပ်ထွန်းမြတ်နိုင်က BBC နဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်ဘယ်သူကိုဘယ်လိုဆက်ဆံရမယ်ဆိုတာကိုရခိုင်တပ်တော်ကကောင်းကောင်းနားလည်တယ်လို့ဆိုရပါမယ
်ရခိုင်ဒေသမှာအေးအေးတပ်တော်ရဲ့စစ်အင်အားဟာစစ်ကောင်စီတဲ့အများကြီးသာတယ်လို့ဝါရင့်နိုင်ငံရေးသမားကြီးဥပေပန်သုံးပတ်တာကိုမတ်လ20ရက်နေ့ကနရင်စာရသတင်းကပေါ်ပြပါတယ်လက်နက်ကိုင်ပစ္စည်းမပြည့်စုံတာမျိုးရှိပေမဲ့အေးအေးစစ်သည်ဟာရခိုင်တပီလင်းကိုထိတ်နိုင်တဲ့အင်အားရှိပါတယ်တဲ့အရေးအချင်းမှလည်းစစ်ကောင်စီ10ယောက်ဟာအေးအေးစစ်သည်တယောက်နဲ့ညီတယ်လို့ဆိုပါတယ်ပြည်သူတွေမနစ်နာအောင်စဉ်းစားနေလို့စစ်မျက်နှာမတိုးချက်နိုင်သေးတာဖြစ်ပုံရတယ်လို့ဆိုပါတယ်အေးအေးစစ်သည်တွေရဲ့အောင်မြင်မှုကိုရခိုင်ပြည်သူတွေကကြိုးစုံနေကြပါတယ်လူစုအတွက်အသက်လာဆုံးဖြစ်မဲ့အခြေအနေကိုကြည့်ပြီးတိုက်ပွဲပေါ်ဆောင်ဖို့ပြင်ဆင်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ရှမ်းမြောက်ကသုံးညင်အောင်မဟာမိတ်နဲ့ကချင်ပြည်နယ်မှာလည်းအေးအေးရဲ့ကျွမ်းကျင်စစ်သည်တွေထောင်ချီပြီးပါဝင်တိုက်ခိုက်နေပါတယ်ဒါပေမဲ့အများစုကရခိုင်ဒေသမှာရှိနေကြပါတယ်ကျွမ်းကျင်စစ်သူတွေထိန်းချုပ်တဲ့နယ်မြေကျေပြန့်လာတာနဲ့အတူအုပ်ချုပ်ရေးနဲ့တရားစီရင်ရေးလည်းရှိလာမှာဖြစ်ပုံရပါတယ်ရခိုင်ဒေသမှာအေးအေးတက်တော်သခုသာရှိရမယ်ဆိုတဲ့မူဝါဒကိုရခိုင်အမျိုးသားအဖွဲ့ချုပ်ကလက်ခံထားပါတယ်ခင်ဗျာ
အပတ်စဉ်ကြာတာရင်းညနဲ့တောက်ကြမနဲ့ခင်ရေဒီယိုစီစဉ်ဒီမှာတင်ဆက်ပေးနေတဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ပါရှင်ကိုညာဝင်းအောင်နဲ့အတူဦးအောင်ခင်တင်ဆက်ပေးခဲ့တာပါနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါဦးမယ်ဒီတစ်ပတ်မှာတော့နွေရာသီမှာဖြစ်နိုင်တဲ့ဒီတိုက်ဖွိုက်နဲ့တန်ကောင်ယောဂအကြောင်းကိုပြပြထားပါတယ်နွေမှာရာသီဥတုပူပြီးရေရှားပါတာ၊တန့်ရှင်းမှုနှဲပါတာတွေကြောင့်တိုက်ဖွိုက်နဲ့တန်ကောင်ယောဂတွေလည်းအဖြစ်များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြသတိပေးပါရယ်။ဥယောင်ငန်းဖျားတိုက်ဖွိုက်နဲ့တန်ကောင်ယောဂတွေကိုဘယ်လိုကာကွယ်နိုင်မှာမလဲ။ဒီအကြောင်းဒီမြန်မာနိုင်ငံထဲကဒီနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးတွဲလုပ်နေတဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာဣကလျာမိုးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရယ်ရှင်။
ဟုတ်ကဲ့ဒေါက်တာအစ်ကလျာမို့ခင်ဗျာကျွန်တော်တို့နွေရာသီအပူချိန်မြင့်လာတာကြောင့်အပူရှက်နိုင်တာအပြင်ပေါ့နော်နောက်ဆက်တွဲရေရှားတာကြောင့်လည်းဒီတန့်ရှင်းမှုနည်းလာပြီးတော့အကျိုးဆက်ဖြစ်ရတဲ့ဝမ်ရှော့ဝမ်ပြတ်ယောဂါကာကွယ်ပြုစည်းရေးကိုအရင်ပတ်တွေကပြောပြီးမှဆက်မရေးဒီတစ်ပတ်တော့နောက်ထပ်အကျိုးဆက်ထိခိုက်နိုင်တာတွေကိုဆက်ပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆက်မရေး
ဒီအခုကျမတို့ဆွေးနွေးခဲ့တဲ့ကိစ္စတွေကဝင်းရှုံဝင်းပြက်ယောဂနဲ့မကပဲနဲ့ဥယောင်ငန်းဖြားလို့ခေါ်တဲ့တိုက်ဖွိုက်ယောဂလည်းပဲဖြစ်နိုင်တဲ့အန္တရာယ်ရှိပါတယ်ဒီလိုမျိုးနွေရာသီကြောင့်မလို့အပူချိန်မြင့်မားတယ်ရေရှားပါတယ်တန့်ရှင်းမှုနဲ့ညင်ညွတ်တဲ့ချက်ပြုတ်ပြင်ဆင်စားတောက်တဲ့တောက်သုံးတဲ့စနစ်တွေဟိုအားနည်းမယ်ဆိုလို့ရှိရင်နောက်တစ်ခါကျတော့ဒီခုနရင်ကောင်တွေပေါများတဲ့အချိန်မျိုးဖြစ်မယ်အဲနောက်တစ်ခါဒီအင်တာတန့်ရှင်းမှုတွေလည်းအားနည်းတယ်အစရှိသဖြင့်ဆိုတဲ့အခါဆိုလို့ရှိရင်ဒီရင်ကောင်ကြောင့်မလို့တန့်ရှင်းမှုအားနည်းလို့ဖြစ်တဲ့ဒီကူးဆက်တဲ့ဖြစ်ပွားတဲ့ယောဂပေါ့နော်ဒီဥယောင်ငန်းဖြားယောဂကလည်းနောက်တစ်မျိုးအနေနဲ့လည်းအန်တီရရှိပါတယ်ဆိုတော့ဒီယောဂကလည်းပဲဒီလိုပဲတန်လေးတန်နေပဲပေါ့နော်ဒီလက်ကလေးတန်ရှင်းအောင်ထားမယ်တောက်ရည်တွေကိုတန်ရှင်းတဲ့ရည်တောက်သုံးမယ်အစားအစာပြင်ဆင်ရမှာလည်းတန်ရှင်းအောင်လုပ်မယ်တခါဒီအိမ်သာတန်ရှင်းအောင်လုပ်မယ်ဆိုတော့ကာကွယ်နည်းတွေအပြင်ဒီအစိမ်းပေါ့နော်အသားငါးတွေကိုအစိမ်းမစားသင့်ဘူးအစိမ်းစားတာမျိုးတို့ဒီနောက်ကမချက်တစ်ချက်စားတာမျိုးတို့ကလည်းပဲဒီဥယောင်ငန်းဖြာယောဂမျိုးတွေကိုဖြစ်စေနိုင်တဲ့အတွက်ဒါတွေကိုလည်းကြောင်းကျင်းသင့်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီဝမ်ယောဂါကိုကာကွယ်တဲ့နည်းအများစုနဲ့ပဲဒီတိုက်ဖိုက်ဥယောင်ငန်းဖြာယောဂါကိုလည်းကာကွယ်နိုင်တဲ့သဘောပေါ့ဆရာမနော
်ဟုတ်ကဲ့ဟုတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့နောက်ထပ်ရောအခုလိုပူပြီးတော့ဒီရေရှားသန့်ရှင်းမှုနည်းလာချိန်မှာသတိပြုစရာရှိသေးလားဆင်မ
ရှိပါတယ်ကျဆောကပြောတယ်တန့်ရှင်းမှုအားနည်းတဲ့အခါမှာဖြစ်နိုင်တာတွေကတော့ဒီဝင်းနဲ့ပတ်သက်တာဆိုလို့ရှိရင်တော့ဝင်းရှုံးဝင်းပြက်ယောဂဥယောငန်းပြဖြစ်တဲ့ယောဂအပြင်တန်ကောင်ယောဂတွေလည်းဖြစ်နိုင်ပါတယ်ဒီအင်တာမတန့်ရှင်းလို့အညစ်အကြေးဆုံးပြစ်တာတွေမှာမတန့်ရှင်းလို့ပေါ့နော်ဆိုတာကနေနောက်တစ်ခါရင်ကောင်ကနေအခုဆက်ပ ကျေဥစ္စာမျိုးတွေပေါ့နော်တခါဒီလက်တွေမတန်ရှင်းလို့ပေါ့နော်လက်တွေကိုဆင်ကျအောင်မဆီကျော်လို့ဆိုတာခါကြတော့ဒီလက်တွေမှာအညစ်အကြေးတွေရရှိနေမယ်အညစ်အကြေးဆုံးပြတဲ့အခါမှာအိမ်သားကအထွက်မှာအညစ်အကြေးဆုံးပြပြီးမှလက်ကိုဆက်ပြနေဆင်ကျအောင်ဆီကျော်ခြင်းမျိုးမလုပ်ဘူးဆိုရင်ဒီလက်တွေမှာအညစ်အကြေးတွေရရှိနေနိုင်တဲ့ဒီလက်သေးကုန်အောက်တွေမှာလက်ကျန်နိုင်တဲ့အရာတွေကိုဒီလက်နဲ့အသ
ူရီအတွက်ကိုပို့ပြီးတော့သတိပြုသင့်လဲဆင်ပါတယ်
။အဲသူတင်တော့ကလေးသူငယ်တွေမှာဒီတန်ကောင်ယောဂါကြီးဖြစ်တဲ့အခါကျတော့ရှင်ကလေးတွေကဒီလိုအပ်တဲ့အာဟာရဖွံ့ဖြိုးမှုတွေမရဘဲနဲ့အာဟာရတက်ချို့တဲ့တဲ့ကလေးတွေအနေနဲ့ဒီမလိုလားဖြစ်နေလဲဒီဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်။ဆိုတော့ဒါကြောင့်မလို့တန်ကောင်ယောဂါအတွက်ကိုလည်းကာကွယ်ဖို့အတွက်ကဆဆောပြောတဲ့တန်ရှင်းမှုကအရေးကြီးပါတယ်။ဆိုတော့တန်ရှင်းမှုအတွက်ကိုတေချာစနေတရားနဲ့လုံလောက်အောင်ကိုဆောင်ရွက်ဖို့ဆိုတဲ့အခါမှာလည်းတစ်ခါသုံးရင်ကအရေးကြီးပါတယ်။ရေရရှိမှုကအရေးကြီးပါတယ်။ဒါကြောင့်မလို့အဓိကတော့ပေါ့ရေအရင်းမြစ်ကပြန်ပြီးတော့မှလိုအပ်တာဟာလည်းပဲတကယ်ကိုဒီနေရာဒီမှာဆိုလို့ရှိရင်အရေးကြီးတဲ့အခြေအနေတစ်ခုပေါ့နော
်။ဟုတ်ကဲ့ဆရာမ။အဲ့တော့ဒီနေရာမှာတန်ကောင်ယောဂအတွက်ရောဆရာမရေမိသားစုတွေကြိုသိနိုင်မှုပေါ့နော်လက္ခဏာလေးတွေရောပြောလို့ရလား
။တန်ကောင်ယောဂကိုကြိုသိနိုင်မှာဆိုလို့ရှိရင်တော့အဓိကတော့ကလေးဟာကြည့်လိုက်လို့ရှိရင်လူကြီးလည်းဒီလိုပါပဲ။ဖိုက်နာမယ်ဖိုက်အောင်မယ်အကြောင်းရင်းမရှိဘဲနဲ့ဖိုက်အောင်နာဖိုက်နာတာဒီခဏခဏဖြစ်နေမယ်နောက်တစ်ခါဒီကလေးတွေဆိုလို့ရှိရင်တော့ဖိုက်ကလေးတွေကကဲနေမယ်ပေါ့နော်အဖိုက်ကလေးတွေပူတင်းနေမယ်အဲဒီတန်ကောင်ဒီအကြောင်းမလို့လေအဲနောက်စားသလောက်အာဟာရမဖြစ်ဘဲနဲ့စားသလောက်မဖွံ့ဖြိုးမှုတို့တက်ဘူးပိန်လီနေမယ်အဝိတ်မတက်ဘူးဒီကိုခန္ဓာဖွံ့ဖြိုးမှုကိုအလေးချိန်စီစဉ်စီသလောက်မတက်လာဘူးပေါ့နော်ဖွံ့ဖြိုးမှုနှောင့်နှေးနေမယ်ဆိုတဲ့အခါမှာနောက်ကကလေးတွေတိတ်ငယ်တဲ့ကလေးတွေဆိုလို့ရှိရင်အကြောင်းရင်းမရှိဘဲနဲ့အီနေမယ်ငိုနေမယ်စူးစူးဝါးဝါးငိုမယ်ဘာလို့လဲဆိုရင်တန်ကောင်တန်ထိုးတဲ့အခါကျတော့သူကအရန်တော့ဖိုက်ထဲမှာစူးပြီးတော့မှနားတဲ့အတွက်နောက်တစ်ခါကျတော့လေအောင်ဒီလိုမျိုးပေါ့နော်ဒီတန်အကြောင်းမလို့လေအောင်ယောဂါတွေဖြစ်တဲ့ကြောင့်သူကအကြောင်းရင်းမရှိဘဲနဲ့လဲစူးစူးဝါးနဲ့ငိုနေမယ်ဆိုတဲ့အခါမျိုးတွေမှာဆိုလို့ရှိရင်တော့ခေါင်းထဲကိုဒီတန်ကောင်ယောဂါများလားဆိုပြီးတော့မှသတိရှိတင်ပါတယ်ဟိုသတိရတင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီတန်ကောင်ယောဂါကာကိုရေးအတွက်ရောဘယ်လိုဆက်အကြံပြုရှင်လဲဆရာမ
ဒါလဲတန်ကောင်ယောဂါဆိုတာဟာလဲပဲတန်ရှင်းမှုအပြင်တန်ရှင်းမှုကိုလိုက်နာခြင်းအပြင်တကူရေးတန်ရှင်းရေးကိုဆောင်ရွက်ခြင်းအပြင်စားတောက်ပြင်ဆင်တဲ့အခါမှာတန်ရှင်းစွာချက်ပြုတ်ပြင်ဆင်သုံးဆွဲခြင်းအပြင်အဲနောက်တစ်ခါအညစ်အကြေးဆွံ့ပြတဲ့အခါမှာတန်ရှင်းစွာအညစ်အကြေးကိုဆွံ့ပြခြင်းအပြင်ကာကွယ်နိုင်တဲ့မဖြစ်ပွားအောင်တားဆီးနိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒါငွေကုန်ကြီးကြလဲနေပြီးတော့ကာကွယ်နိုင်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်မလို့ဒါလေးတွေကိုလည်းတကယ်လည်းကျင်မာလိုက်နာဆောင်ရမယ်ဆိုရင်တန်ကောင်ယောဂကိုလည်းကာကွယ်နိုင်ပါတယ်မိသားစုရဲ့အနေနဲ့မှာဒီလိုတန်ကောင်ယောဂတွေကိုကာကွယ်နိုင်နေဆိုရင်ကလေးသူငယ်တွေကဖွံ့ဖြိုးသင့်သလောက်ဖွံ့ဖြိုးတဲ့အတွက်ကြောင့်မလို့လည်းဒီကလေးတွေအတွက်ဖွံ့ဖြိုးမှုနှောင့်နှေးတဲ့လက္ခဏာမျိုးတွေနောက်တစ်ခါကျတော့ကလေးတွေအတွက်တက်တန်းပေါ့နော်အသက်မလိုလားဖက်နဲ့တက်တန်းပို့တူသွားနိုင်တဲ့အန်ဒီယမျိုးတွေကိုလည်းရှောင်ရှားနိုင်တယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုအတွက်ကိုလည်းရှေ့ရှုနိုင်တာဖြစ်ပါတယ်ဒါကြောင့်မလို့မိသားစုရဲ့အနေနဲ့တန်ကောင်ယောဂကာကွယ်တာကိုလည်းပဲဒီတိယုံနဲ့မကပဲနဲ့လက်တွေလည်းချင့်သုံးပြီးတော့မှလုပ်မယ်ဆိုလို့ရှိရင်တော့မိသားစုတိုင်းရောကလေးသူငယ်တိုင်းရောအတွက်ကျန်းမာရေးအတွက်ကိုအထောက်အကူဖြစ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီကာကွယ်တဲ့ကြားတဲ့ကအကယ်၍ဖြစ်လာခဲ့ရင်လည်းခုနကပြောတဲ့လက္ခဏာတွေပေါ်လာရင်တော့
ဟုတ်ကဲ့
ဆရာဝန်စေကန်ဆေးကိုပြသင်တော့ပါဆရာမနော
်ဟုတ်ပါတယ်ဟုတ်တယ်အဲ့ဒါလေတန်ကောင်ယောဂါကိုကာကွယ်ဖို့လည်းဖြစ်ကုသဖို့လည်းဖြစ်တာကတော့တန်ချတာပေါ့နော်ဒီကျမတို့ပုံမှန်တန်ကောင်ယောဂါမျိုးဖြစ်ပွားအောင်ဒီလိုတန်ရှင်းမှုကိုလိုက်နာကျင့်သုံးနေတာဆိုပေမဲ့လည်းဒီတန်ကောင်ကိုယ်စီမှာခန္ဓာကိုယ်ထဲမှာဝင်နေသလားရှိသလားဆိုတာကိုကိုကသိကြဖို့ပေါ့နော်ခန္ဓာကိုယ်မှာတန်ကောင်ကင်းစင်မှုအတွက်ဆိုလို့ရှိရင်တော့နှစ်စဉ်လည်းပုံမှန်တန်ချတာမျိုးတွေဆောင်ရွက်ပေးတင်ပါတယ်တန်ချတာမျိုးတွေမှာဆိုခုခေတ်မှာဆိုလို့ရှိရင်တော့လွယ်နေပါပြီဒီတန်ချဈေးတွေကရှိပါတယ်ဒါမှန်ကန်တဲ့တန်ချဈေးကိုမှန်ကန်တဲ့ပမာဏတောက်သုံးဖို့အတွက်ကိုတော့ဒီတက်ဆိုင်ရပေါ့နော်ဒီတက်တိနားလေတဲ့ကျမရေဝန်ထမ်းအနေနဲ့တိုင်ပင်ပြီးတော့ပဲတန်ချဈေးကိုဘယ်လောက်ပမာဏသုံးဆွဲတောက်သုံးတင်တယ်လဲဆိုတာတိုင်ပင်ပြီးနှစ်စဉ်မှန်မှန်တန်ချပေးတင်ပါတယ်အဲတန်ချမဲ့အခါမှာလူကြီးအတွက်တောက်သုံးရတဲ့ပမာဏ dose နဲ့ကလေးသူငယ်တွေအတွက်တောက်သုံးရတဲ့ပမာဏ dose တွေကလည်းမတူတဲ့အတွက်ရဲ့နောက်တစ်ခါတန်ကောင်မျိုးစားတွေကိုလည်းလိုက်ပြီးတော့မှဈေးဝါးကလည်းကွဲပြားနိုင်တဲ့အတွက်ရဲ့တော့တန်ချဈေးကိုဒီကျမရေဝန်ထမ်းနေဆရာဝန်နေနဲ့တိုင်ပင်ပြီးတော့မှနှစ်စဉ်ပေါ့နော်တန်ချတဲ့အဟာကိုဆောင်ရွက်ပေးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
က
ကွေးမင်းတက်ဆက်တဲ့ဂျမိုင်းကနာကိုနားဆင်ကြရတာပါဒီစီစဉ်ကိုတော့ကြာတာရိညာနဲ့တောက်ကြမနက်ခင်ရီဒီယိုစီစဉ်တွေမှာထုတ်လွှင့်ပေးနေပါရရှင်အခုဆက်ပြီးတော့တိုင်းရင်သတင်းလွှာစီစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်နေဆက်ဒေသတိုင်းရင်သတင်းတောက်တွေက VUE ကိုပုံမှန်စုစည်းတင်ဆက်ပေးနေတာဖြစ်ပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသကတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမြို့ဖြစ်တဲ့လွယ်ကျေမြို့ကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးတဲ့နောက်စစ်တပ်စခန်းတဲကမြန်မာကျပ်ငွေ 36,000 နီးပါးကိုသိမ်းဆည်းရမိခဲ့ပါတယ်စစ်တပ်နဲ့ငြိမ်းချမ်းယူထားတဲ့ Greenie အမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျေဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ထုတ်ပြန်လိုက်ပါတယ်တရင်လွှာတွေထဲမှာတော့စစ်ကောင်စီကကျင်းပမဲ့အင်းလေးတကြံကလက်ရှိနိုင်ငံရေးအခြေအနေကြောင့်ပါဝင်ဆင်နွှဲတဲ့သူနည်းနိုင်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေပေါ်ဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟော်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်မော်လမြိုင်အခြေစိုက်အရှိတောင်တိုင်းစစ်ဌာနချုပ်ကိုဒုစစ်ခေါင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းရောက်ရှိနေချိန်အဲ့ဒီအနီးတဝိုက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနရက်ဆက်တိုက်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါတယ်ဒေသခံတွေကပောက်ကွဲတံတွေထွက်ပေါ်ခဲ့တယ်လို့ဆိုပေမဲ့ထိခိုက်မှုအခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောကြပါတယ်ဒရုန်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းဟာအစည်းအဝေးကိုချက်ချင်းရလိုက်ပြီးဂျက်လီရင်နေနဲ့မော်လံမြိုင်မြို့ကနေနေပြည်တော်ကိုချက်ချင်းပြန်သွားတယ်လို့စစ်တပ်နဲ့နှိဆက်သူတွေကပြောပေမဲ့အသေးစိတ်အခြေအနေကိုတော့အတိမပြုတ်နိုင်သေးပါဘူးရှာထူးဝော်နေပညာတပ်ဖွဲ့ Alpha Bep တပ်ခွဲကကမီကာဆေ Fixed Wing Drone တွေနဲ့တိုက်ခိုက်ခဲ့တာလို့ထုတ်ပြန်ထားပါတယ်
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအချက်ချာကြတဲ့လွေကျယ်မြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးနောက်ခလာရ142တပ်စခန်းတွေကမြန်မာကျပ်ငွေ 36,000 နီးပါးနဲ့ရွှေတွေကိုသိမ်းဆည်းရမိခဲ့ပါတယ်။ဧပြီလ10ရက်နေ့ည10:00ခွဲလောက်မှာခလာရ142တပ်ကစစ်ကောင်စီတပ်သားတွေတရုတ်နိုင်ငံဗက်ချန်းကိုထွက်သွားလိုက်ပြီးနောက်ဧပြီလ10ရက်နေ့မှာအဲ့ဒီစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာတော့လွေကျယ်မြို့ကို KIA ဘက်ကအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်ပြီးခလာရ142ကစစ်ကောင်စီတပ်သားတွေကိုတရုတ်အစိုးရကမူဆယ်မြို့ကိုဧပြီလ9ရက်နေ့ကလွှဲပြောင်းပေးလိုက်ပြီးလို့ဒေသတွင်းသတင်းအရင်းမြစ်ကပြောပါတယ်။
စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်နီအမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျေဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ပုတ်တဟူးနေ့မှာထုတ်ပြန်လိုက်ပါတယ်စစ်ကောင်စီတပ်က KNSO ဌာနချုပ်ရှိတဲ့ကဲမဖြူရွာကိုလေကြောင်းကနေပုံကျဲတာမော်ချီမျိုးကရွာတွေကိုရှော့တိုက်ဒုံးနေနဲ့ပိတ်ခတ်တာကြောင့်စစ်ကောင်စီဘက်ကငြိမ်းချမ်းရေးလမ်းကြောင်းကိုဖျက်လိုက်ပြီးလို့မှတ်ယူကြောင်းထုတ်ပြန်ထားပါတယ်2002ခုနှစ်မှာစစ်တပ်နဲ့ငြိမ်းချမ်းရေးယူခဲ့တဲ့ကျေဖြူအဖွဲ့ဟာကရင်နီပြည်ထဲကလက်နက်ကိုင်အဖွဲ့တွေပြည်သူတွေနဲ့အတူ Federal Democracy ရရှိတဲ့အထိအာဏာရှင်ကိုတိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်
။ရခိုင်ပြည်အမ်းမြုပ်အခြေစိုက်စစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုရခိုင်တပ်တော် AA ကပြစ်လိုက်တဲ့လက်နက်ကြီးကြီး၃လုံးကြားရောက်ပောက်ကွဲခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာဧပြီလ9ရက်မနေ့ပိုင်းမှာကြားရောက်ပောက်ကွဲခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုအခြေအနေကိုတော့မသိရဘူးလို့အမ်းဒီတာခန့်တွေကပြောပါတယ်။လက်ရှိမှာတော့အမ်းမြုပ်နယ်ရဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးစစ်တပ်ကလည်းလူနေရွာတွေတဲကိုလက်နက်ကြီးနဲ့ပစ်ခတ်နေမှုတွေကြောင့်အရက်သားထိခိုက်မှုတွေရှိနေပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်တိုက်နယ်အမှတ်73အောက်ချိုင်ရွာကိုဘုံကျဲတက်ခတ်ရမှာနိုင်ငံတကာကပိတ်ပင်ထားတဲ့စင်ပွားထဆင်ပောက်ကွဲတဲ့ cluster ဘုံတွေကိုစစ်တပ်ကအသုံးပြုခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဟာဧပြီလ3ရက်နေ့နေ့လယ်နာရီဝန်းကျင်လောက်မှာအောက်ချိုင်ရွာကိုစင်ပွားထဆင်ပောက်ကွဲတဲ့ cluster ဘုံတွေနဲ့ဘုံကျဲတက်ခတ်ခဲ့ရမှာနှစ်နှစ်အရွယ်မိန်းကလေးတစ်ယောက်လေးနှစ်အရွယ်ယောက်ျားလေးတစ်ယောက်အပါအဝင်စုစုပေါင်းပြည်သူ9ရောက်ထိခိုက်ဒဏ်ရာရရှိကြပါတယ်ဒီတိုက်ခိုက်ခံရမှုတွေထဲလူနေအိမ်တွေမိလောင်ပျက်စီးခဲ့ပြီးစာတင်ကျောင်းဆောင်တွေဆရာမအဆောင်တွေပါထိခိုက်ပျက်စီးမှုရှိခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးတည်င်းပြန်ကြားရေးနဲ့မှတ်တမ်းကဧပြီလ9ရက်နေ့ကထုတ်ပြန်လိုက်ပါတယ်
ရှမ်းပြည်မြောက်ပိုင်းလရှူးမြို့ကနေအရှိဖက်ချမ်းရှိကြီးရွာအုပ်စုတွေပဲဂုံပစ္စည်းတင်တဲ့ကားတွေထွက်ခွင့်ကိုခလာရ68တပ်ကနေပိတ်ပင်ထားတာတပတ်နီးပါးရှိပြီဖြစ်ပါတယ်မလကုံကလေးကလရှူးမြို့တွင်းကနေမိုင်းရန်မိုင်းယော်မိုင်းကျက်မိုင်းဟက်အုပ်စုဖက်တက်မဲ့စားတောက်ကုံပစ္စည်းတင်ကားတွေကိုစစ်တပ်ကပိတ်ပင်ခဲ့တာကြောင့်ဒေသခံတွေအခက်အခဲဖြစ်နေရတယ်လို့လရှူးမြို့ခံကုံတဲ့တယောက်ကပြောပါတယ်ဘာကြောင့်ပိတ်တယ်ဆိုတာကိုတော့စစ်တပ်ဘက်ကအတိအကျမပြောပေမဲ့တစ်တုံနှစ်ခွန်စစ်စင်ရေးကာလကမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ထိန်းချုပ်ထားနိုင်ခဲ့တဲ့အဲ့ဒီဒေသတွေဖက်ကိုရိတ်ခါဖျက်ချင်တာကြောင့်ပိတ်ပင်တာဖြစ်ကြောင်းလာရှူဒေသခံတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ရေးပြင်းထန်နေတဲ့စကိုင်းတိုင်းကလေးမြို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုအပြင်တပ်ဖြတ်မှုတွေကြောင့်တရက်အတွင်းအရက်သား9ယောက်သေဆုံးပြီး10ယောက်ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ကလေးဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ကလေးမျိုးမြောက်ပိုင်းမော်စီရွာနာမှာရှိတဲ့မိုးရစီဆွဲနေသူတွေနဲ့စိတ်ချမ်းမာရေးဝေဒနာရှင်တွေကြိရှုစောင့်ရှောက်တဲ့ချန့်ချွာနရုံ CCR ဝင်းထဲကိုအေဘီလာ9ရက်နေ့ကစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီး9လုံးထက်မနည်းကြားရောက်ပေါက်ကွဲခဲ့ပါတယ်။အဲဒီမှာမြို့သား4ယောက်သေဆုံးခဲ့တယ်လို့ဒေသတွင်းအရက်ဖဲအဖွဲ့အစည်းတစ်ခုရဲ့တာဝန်ရှိသူကပြောပါတယ်။အဲ့
မှာ4ယောက်ဆုံးသွားတယ်လို့မြို့သားတွေပဲ။ညနေမှုမဆုတ်ခင်နေတယ်။တို့တော့တရားကြောင်ထဲမှာကြာတာပေါ့။တရားကြောင်ရှင်းပဲရှင်းပင်းမှနည်းနည်းကြံတဲ့လူတွေအထဲမှာရှိသေးတာပေါ့။အဲ့မှာကြာတော့သူ့လူတွေတာဝန်ရတာ။တကယ်ကြက်ကြက်လေးမင်းကတိုင်းမှာညောင်တော့ရတဲ့ရောက်တကောင်ဆက်ဖမ်းပြီးမှအဖွဲလက်ထင်ထင်နေတော့သူကစက်ပြေးဖို့စူးစားတာပေါ့။အဲ့ဒါကိုတို့တော့တခါရက်ပြင်းပြီးမှဆုံးသွားတာပေါ့ကိုယ်ချင်း။အဲ့ဒါကသူငါ့ဦးပေါ့။
CCR စင်တာဝင်းနယ်လက်နက်ကြီးကြောင်တည်ဆုံသွားသူတွေကတော့ကလေးမျိုးပေါ်တောင်စလတ်မွန်းလိုက်မြို့လှရက်ွက်နဲ့တမူးခရိုင်ကနန်ရွာကနေစင်တာကိုရောက်ရှိလာကြသူတွေလို့ဆိုပါတယ်ချန်ချွန်နာရုံ CCR ဟာကလေးမျိုးပတ်ဝန်းကျင်ကအရင်နဲ့မိုးရစီဆွေးနေသူတွေစိတ်ချမ်းသာရေးဝေဒနာခံစားနေရသူတွေကိုဘာသာတရားနဲ့တုံ့တင်ကြိရှုစောင့်ရှောက်တဲ့စခန်းတစ်ခုဖြစ်ပြီးလူဦးရေ200ကျော်နေထိုင်ပါတယ်အများစုကတော့စိတ်ပိုင်းဆိုင်ရာဝေဒနာခံစားနေရသူတွေဖြစ်ပါတယ်လက်နက်ကြီးရောက်ပောက်ကွဲမှုဖြစ်ပွားတဲ့နောက်ပိုင်းမှာ CCR ဝင်းနဲ့လူတွေဆက်မနေရဲကြတော့ပဲနေရပြန်တဲ့သူတွေရှိတယ်လို့အများစုကတော့နေဆက်ဘက်ကိုစစ်ဘေးရှောင်ဖို့ပို့ထားရပါတယ်စစ်ကောင်စီတပ်ဟာအေဘီလာ9ရက်နေ့ကစပြီးကလေးမျိုးမြောက်ပိုင်းတဟန်းလက်ပံချောင်းကာလမပေါ်ကညောင်တော်စဲကြီးမော်စီရွာဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာပြီးဒီတုကကွေတပ်ဖွဲ့တွေနဲ့နေတိုင်းနေပါတိုက်ပွဲဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်စဲကြီးမော်စီဟန်တာပြင်းခုန်ကြီးစတဲ့နေရာကပြည်သူတွေအားလုံးဘေးလွတ်ရတောတောင်တွေနဲ့ကလေးမျိုးပေါ်မှာစစ်ဘေးတိတ်ရှောင်နေကြရတယ်လို့ဇေကြီးဒီတာခန်တယောက်ကပြောပါတယ
်။ရွာထဲပြည်သူတွေကတယောက်မှရွာထဲမရှိတော့ပြီးတော့ဖုန်းကလည်းဆက်သွယ်လို့မရတာကြောင့်လို့လေတိကျတော့မတင်နိုင်တော့ဘူး။အခုဒူးလေးလည်းကတော့တော့လာတော့ဘယ်သူမှမတော်လာကြတော့ဘူး။ကျွန်တော်ရွာဇေကြီးကတော့တရွာလုံးလောက်တော့ပြောလို့ရပါတယ်ဒီတဟရောက်တာပေါ့နော်။တဟလုံးငယ်အဖွဲကအေးဖခင်ကြောင့်မှတနေရမှာခနေလေချက်ချက်တွေးနေတာပေါ့နော်ဆက်ပြီးဆောင်တွေကအခုလောလောဆယ်
ချင်းတောင်ချီကလေးမြို့နယ်ဘက်မှာနှစ်ဖက်ကြားစစ်ရေးပုံမူပြင်းထန်လာနေပြီးရွာတွေထဲလည်းနေစင်နေမြလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အပြင်ဒရုန်းကိုလည်းပူသုံးလာတယ်လို့ဆိုပါတယ်အေဘီလာရှီယန်နေတုန်းကလည်းကလေးမြို့အနောက်တောင်ပိုင်းရှားရောရွာကပရက်စဘီတရီယန်ဘုရားကျောင်းဟာစစ်တပ်ရဲ့လက်နက်ကြီးကြောင့်ပျက်စီးသွားပါတယ်ခင်ဗျာ
စစ်ကောင်စီကျင်းပမဲ့အင်းလေးတကြံမှာပါဝင်ဆင်နွှဲသူနည်းနိုင်တယ်လို့ဒေတာတွင်တက်ကြွလှုပ်ရှားနေသူတွေကပြောပါရယ်ဒီအကြောင်းကိုတော့ကျွန်မအမီကနေပဲတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးဒေတာအင်းရီလေခမမှာစစ်ကောင်စီကအင်းလေးရေပေါ်တကြံကိုလာမဲ့ဧပြီလ23ရက်နေ့ကနေ26ရက်နေ့အထိ၄ရက်ကြာကျင်းပသွားဖို့ရှိနေပါရယ်အဲ့ဒီပွဲတော်အတွက်ဧပြီလ10ရက်နေ့ကလေးကပွဲပြင်ဆင်မှုတွေကိုပြုလုပ်လျက်ရှိရာဒေတာခံတွေအနေနဲ့လုံခြုံမှုမရှိနိုင်တာကြောင့်ပါဝင်ဆင်နွှဲသူနည်းနိုင်တယ်လို့ Justice Movement for Community in Le GMC အဖွဲ့အစည်းတည်ထောင်သူဒေါ်ယူလိုင်သင်းကပြောပါရယ
်ဒီနှစ်ကြာဒေသခံတွေပါဝင်မှုအားနည်းမယ်လို့မြင်တယ်တကယ်တမ်းဒီနှစ်ပေါ့နော်ဒီအင်းကြီးရေပို့တကြံကလို့ဦးမှလာပေါ့နော်ဘာလို့ဆိုတော့ဒီကျွန်မဆိုလို့ရှိရင်မလို့ဘူးတော့ကျွန်မထင်ထားတယ်ပေါ့နော်ဖြစ်အောင်လုပ်မယ်ဆိုရင်တော့ဒါစက်ကောင်စီဘက်ကဖြစ်အောင်လုပ်မယ်ဆိုရင်တော့တမျိုးပေါ့ဒါပေမဲ့ဒေသခံတွေအနေနဲ့ကျတော့ခုနပြောသလိုပဲဒီစစ်မှုထမ်းဥပဒေနဲ့တရားခန့်ပြီးတော့မှပြန်များနေတဲ့အချိန်မှာဒီပွဲတွေကသူတို့အတွက်လုံးဝအတိတ်ပဲမရှိတဲ့ပွဲတစ်ခုလိုမျိုးလည်းဖြစ်သွားနိုင်တယ်ပေါ့နော်ဆိုရှင်ဒီပွဲလည်းသူတို့သိစိတ်မဝင်စားတဲ့အနေထားမှလည်းဖြစ်သွားနိုင်တယ်
မနေ့ကနမ်ပန်မြို့ရေပြင်ပေါ်မှာရှိတဲ့ခစ်ဆန်းရင်ရေကစားမန္တပ်မှာစစ်ကောင်စီကဥဆောင်ကျင်းပတဲ့ရေပေါ်တကြံကိုချင်းချောက်ဖိအားပေးမှုတွေကြောင့်တရွာကိုရင်းအဖွဲတစ်ဖွဲ့စီမဖြစ်မနေပါဝင်ခဲ့ကြရတာဖြစ်ပါတယ်။ဒီနှစ်မှာတော့စစ်မှုထမ်းဥပဒေကြောင့်လူငယ်အများစုကပြည်ပနဲ့လူမျိုးနယ်မြေတွေထဲထွက်ပြေးတိမ်းရှောင်နေကြရလို့မဖြစ်မနေဖိအားပေးပါဝင်ခိုင်းဖို့လည်းခက်ခဲနိုင်တယ်လို့အင်းလေးအမျိုးသမီးသမဂ္ဂအဖွဲ့ IWU အတွင်းရေးမှူးမတ်ကြိုးကြာကပြောပါတယ်။
ဒီပွဲကိုလည်းအကျံဖယ်စစ်တပ်နဲ့အခန့်တွေပဲဆင်ဆင်းတာဖြစ်တယ်ဗောနော်တိရခန့်တွေအနေနဲ့ပူပေါင်းမှုဟိုကအခုရှင်ဒီတော့မကြတဲ့ဘူးဗောနမကတိအရှင်ဆုံးအကတတရီဒီကျင်တာရင်းကြနေရပြီဗောဒီနေ့တော့အဲ့လိုမျိုးမကြတဲ့ဘူးဗောအကျံဖယ်စစ်တပ်ကနေပြီးတော့ဦးစီးကျင်ပါတယ်ဆိုရင်လည်းတစ်ခါကလူထူတွေအနေနဲ့ပွဲနာနေတဲ့အနေထားကိုပြောရမယ်ဆိုရင်တော့အခုချိန်မှာကတော့ဘယ်ရှင်ဘယ်ကအရေးမကြီးသေးဘူးဗောနော်ကိုရလုံးဆောင်မှုကအရေးကြီးတယ်ဆိုတာစဉ်းစားလို့ရှင်တယ်
တကြံပွဲတော့ပါဝင်ဆင်နွှဲတဲ့သူတွေဟာစစ်ကောင်စီနဲ့ပူးပေါင်းပြီးတော်လန်ရေးကိုပုံဖြတ်သူတွေအဖြစ်သတ်မှတ်သွားမယ်လို့လည်းအင်းလေးဒေတာခန်တော်လန်ရေးအင်အားစုတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းစစ်ကောင်စီဟာအင်းလေးဒေတာထဲမှာငိန်ချမ်းနေတဲ့အောင်ဝါရဖြန့်ချင်တာကြောင့်ဖောင်တော်ဦးဖရာဒေတဇာရီကြွချီပွဲတော်ကိုကျင်းပခဲ့ကြပါသေးတယ်ရှင်အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
လွယ်ကျဲမြို့ကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးတဲ့နောက်ခလာရတဲ့လေးနှစ်တပ်စခန်းထဲကမြန်မာကျပ်ငွေ 36,000 နီးပါးနဲ့ရွှေတွေကိုတင်းစီရမိခဲ့ပါတယ်။စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်နီအမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျဲဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ထုတ်ပြန်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါရယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပ
ါနေဆက်ဒီတာတိုင်းရင်သတင်းထောက်တွေပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးကြတာပါရှင်ဒီစစ်စစ်နဲ့အတူ VU ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ VUA ရဲ့ website လိပ်စာ burmese.voanews.com မှာနားဆင်ဖတ်ရှုကြည့်ရှုလို့ရတယ်လို့ပဲ VUA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းဒီထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းထဲမှာလိုက်ပါနားဆင်ကြည့်ရှုလို့ရပါတယ် VUA ရဲ့ radio အစီအစဉ်တွေကိုတော့ရုပ်သံအဖြစ်နဲ့လည်းဖြည့်ဆွက်တင်ဆက်ပေးနေတာဖြစ်ပါတယ်ကြတာရင်းည VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုကတော့ကြာနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလဲပြောပြပေးပါဦးမယ်ရှင
် KNL တွေတက်နေဒီပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်တွေစီးနေနိုင်ခဲ့တဲ့မြောက်ဝတီမြို့ကတိုက်ပွဲတွေကြောင်းထိုင်းနိုင်ငံဘက်တက်ရောက်မှုတွေကိုလေ့လာဖို့အတွက်မြောက်ဝတီမြို့နဲ့ကပ်နေတဲ့ဒီထိုင်းနိုင်ငံမဲဆောက်မြို့စီကိုမနေ့ဖြန်တောက်ကြနေမှာသွားမယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟီဒါနုကာရာကပြောပါတယ်စစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တဲ့မြောက်ဝတီမြို့ဘက်ကနေမဲဆောက်မြို့ဘက်ကိုဝင်ရောက်နိုင်ဖို့ကြိုးစားသူထောင်ထဲချီရှိနေချိန်မှာထိုင်းနိုင်ငံသားရေးဝန်ကြီးနေဆက်သွားမယ်လို့ဒီကတိညနေပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါမြောက်ဝတီမြို့မှာဒီစစ်တပ်ရဲ့နောက်ဆုံးချံခလာရ205စစ်စခန်းကစစ်သားတွေဆုတ်ခွာသွားခဲ့ပြီးတဲ့နောက်မှာမြောက်ဝတီမြို့ကို KNL တပ်နဲ့ PDF ပူးပေါင်းတပ်တွေဒီကနေ့မှစီးနင်းနိုင်ခဲ့တာဖြစ်ပါတယ်စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်မြောက်ဝတီမြို့ကနေဒီထိုင်းနိုင်ငံဘက်ထွက်ပြေးဝင်ရောက်ဖို့ကြိုးစားသူထောင်ထဲချီရှိနေပါတယ်ထိုင်းမြန်မာနယ်စပ်ကုံသွေးရေးအတွက်အရေးကြီးတဲ့ဒီမြောက်ဝတီမြို့မှာစစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တဲ့အနေနဲ့ဒီထိုင်းမြန်မာနယ်စပ်ကုံသွေးရေးတွေလည်းရပ်တန့်နေပါတယ်ဗီယက်နမ်နိုင်ငံမှာတော့ငွေကြေးလိမ်လည်မှုနဲ့ဒီအိမ်ချမ်းမြေတထေးမကြီးချွန်မီလန်းကိုတေတံချလိုက်ပါတယ်။အသက်68နှစ်အရွယ်ချွန်ဟာဒေါ်လာ12ဘီလီယံကျော်ဖို့အထိငွေကြေးလိမ်လည်ခဲ့မှုနဲ့သူ့ကိုပြစ်ဒဏ်ချလိုက်တာပါ။စာရွက်ပေါ်မှာသာရှိပြီးတော့အပြစ်မှတကယ်မရှိတဲ့ကုမ္ပဏီပေါင်းထောင်ထဲချီကိုအယောင်ပြကဒီငွေတွေကိုရွှေ့ပြောင်းအစိုးရအရာရှိတွေကိုလက်ထိုးခဲ့တယ်လို့တရားရုံးကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံဟာဒီပထဝီအနေအထားအရဝေးကွာသွားပေမဲ့လည်းဒီနှစ်နိုင်ငံထားတဲ့တန်ဖိုးတွေဒီမိုကရေစီနဲ့လွတ်လပ်မှုအတွက်ထားတဲ့တန်တိတ်ထန်တွေကြောင့်နှစ်ပေါင်းများစွာရင်းနှီးတဲ့မဟာမိတ်နိုင်ငံတွေဖြစ်နေတာဖြစ်တယ်လို့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ကပြောကြားခဲ့ကြပါတယ်။ဝါရှင်တန်မြို့တော်မှာရောက်နေတဲ့ဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကိရှိတာကိုအိမ်မြူတော်မှာပို့ထူးနေတဲ့ကညစာတဲခင်းစင်မှာအခုလိုမျိုးပြောကြားခဲ့ကြတာဖြစ်ပါတယ်ရှင်။
သ တင်းချင်းချုပ်ကိုမဆုမျက်မှုပြပြပေးခဲ့တာပါကြတာရင်းညရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရေမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Robert Best တို့ဖြစ်ပါတယ်အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်စဆုံးကိုတော့ည10:00နာရီကနေ7:00နာရီအထိလည်းပြန်ပြီးတော့ထုတ်လင်းပေးပါတယ်ရှင် VOE ရဲ့အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်မခင်ပြူထွေးပါအားလုံးဘေးရန်ရဲ့အတွေ့အကြုံကနေကြိုဝေကြပါစေရှင်အတက်